Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မေလ12ရက်ဇာတာပတိမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်သတင်းတွေကိုတင်ပြတဲ့အခါမှာတော့ဒီရုရှားကဥရောပတိုက်ကိုတင်ပို့နေတဲ့ဓာတ်ငွေ့ပိုက်လိုင်းကိုယူကရိန်းနိုင်ငံကပိတ်ပစ်လိုက်ပါတယ်။အစ္စရေးစစ်စင်ရေးအတွင်းမှာတည်င်းတော့အသက်ခံရတဲ့ကိစ္စအမေရိကန်နဲ့ကုလသမဂ္ဂတို့ကရှုံချလိုက်ကြပါတယ်။တခါအင်ဒိုနီးရှားရဲ့စားအုံးစီတင်ပို့မှုမရေရာတဲ့အခြေအနေတွေကြောင့်မလေးရှားနိုင်ငံကအခွင့်အသာမှုရရှိနေပါတယ်။ဒီလိုတည်င်းအနေနဲ့ဒီစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးဖြစ်စဉ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါလဲ။
ကျွန်တော်တို့ရွာဦးလည်းမကြီးအချက်ပေါင်း100ကျော်လောက်ကနေပြခတ်ခဲ့တယ်။ဒီလိုကအလိုအချက်ပေါင်းများစွာပြခတ်ခဲ့ကြတာမှာကျွန်တော်တို့ရွာကို10ရက်နေကြတော့ဒီလိုကဝင်ပြီးတာမှာအင်းင်းမှာကျွန်တော်ရွာမနစ်ခဲ့ကြတဲ့အမှုကုန်ကြီးရှိလေကြ
။ဒုက္ခရင်ဆိုင်နေရတဲ့ဒေသခံတူဦးပြောပြသွားတာဖြစ်ပါတယ်။တခါ MOU စာချုပ်နဲ့ထိုင်းနိုင်ငံကိုသွားရောက်အလို့လုတ်ကန်နေတဲ့မြန်မာလူသမားတွေရဲ့အခြေအနေကရောဘယ်လိုရှိသလဲဆိုတဲ့သတင်းပေးဖို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
။ဥရောပရုရှားကတဘာတံငွေတင်ပို့နေတဲ့လမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အကြောင်းယူကရိန်းကဗိုလ်ထုနေမှာကြင်ကြံလိုက်ပါတယ်။ရုရှားကထောက်ခံအားပေးနေတဲ့ခွတ်ထွက်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ဘက်ကတဆင့်တင်ပို့မှုတွေကိုကြားဖြတ်ယူလာပါဝင်ရန်သူတွေရဲ့နှောက်ယှက်မှုတွေရှိနေတဲ့အကြောင်းပိတ်လိုက်ရတဲ့အကြောင်းယူကရိန်းတဘာတံငွေတင်ပို့မှုလုပ်ငန်းကပြောဆိုလိုက်တာပါ။အနောက်ယောပါကိုရုရှားကတင်ပို့နေတဲ့ဓာတ်ငွေတွေရဲ့၃ပုံတစ်ပုံလောက်ဟာယူကရိန်းကဖျက်ဆီးနေတာဖြစ်ပြီးပိုက်လိုင်းတစ်ခုကိုပိတ်လိုက်ပြီးမြဲတခြားနေရာကနေပို့လို့ရနေသေးတဲ့အတွက်လက်တလုံးမှာကြီးကြီးမားမားထိခိုက်မှုတွေမရှိနိုင်ဘူးလို့လည်းခန့်မှန်းကြပါတယ်။ရုရှားဆိုရပိုင်း Gazprom ဆိုင်ကုမ္ပဏီကတော့ဥယောပါကိုယူကရိန်းကနေတဆင့်တင်ပို့နေတဲ့ဓာတ်ငွေပမာဏ25,000,000,000လောက်ကျဆင်းသွားတဲ့အကြောင်းပြီးခဲ့တဲ့ရက်ကပဲကြေညာထားတာပါ။ယောပါတမက EU ကတော့ယူကရိန်းပေါ်ရုရှားရဲ့သတင်းဆက်တပတ်ကြာကျူးကျော်စစ်ကိုတုံ့ပြန်တဲ့အနေနဲ့ရုရှားစွန့်ရင်ပေါ်အားထားနေရတာတွေကိုရှော့ချနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။ဒါပေမဲ့လည်းအဖွဲ့ဝင်28နိုင်ငံကကန့်ကွက်မှုတွေရှိနေပြီးဟန်ဂရီနိုင်ငံကတော့ရုရှားကစွန့်ရင်တင်ပို့မှုတွေကိုဖျက်တောက်လိုက်မယ်ဆိုရင်စီးပွားရေးမှာအထိတ်နာလိမ့်မယ်လို့ပြောဆိုထားပါတယ်။ယူကရိန်းမှာငြိမ်းချမ်းရဖို့လက်တလောဖြစ်နိုင်ခြင်းမရှိတာထင်ရှားပေမဲ့ကုလသမဂ္ဂအနေနဲ့လက်လျှော့မှာမဟုတ်ပဲအတိတ်ပြင်မဲ့တဲ့စစ်ပွဲကိုအဆုံးသတ်နိုင်ရေးဆက်လက်ကြိုးပမ်းသွားမယ်အကြောင်းအတွင်းမှူးချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုလိုက်ပါတယ
် It was clear for us that at the present moment there are no immediate chances of a peace agreement or immediate chances for a global ceasefire
ဒီစစ်ပွဲကတက်လုံးဖြစ်နေမှာမဟုတ်ပါဘူးငင်းချင်းဆွနေရမယ့်ခိုက်တန့်ကိုရောက်လာပါလိမ့်မယ်ကုလသမဂ္ဂဗြိတိန်ရင်းနိုင်ငံတကာဥပဒေနဲ့ညီပြဿနာကိုအဖြေရှာနိုင်မဲ့အခိုက်အတန့်ကိုရောက်လာဖို့လဲမျှော်လင့်ပါတယ်လို့ဩစတေးလျသမ္မတအလက်ဆန်ဒါဗန်ဒါပယ်လန်နဲ့တူဗိုလ်ထုနဲ့ဗီယက်နာမြို့ကသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်တာပါလူတတွေကိုကယ်တင်နိုင်မှုဘေးလွတ်ရာတိမ်းရှောင်နိုင်မှုနဲ့စာနာမှုအကူအညီတွေပေးနိုင်မှုကုလသမဂ္ဂကအတက်နိုင်ဆုံးကြိုးပမ်းနေကြောင်းလဲအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်ကျွန်တော်မြင့်နောက်ဖက်ကန်ဒီသားမှာအစ္စရေးစစ်တပ်ရဲ့စစ်စင်ရေးတစ်ခုကိုသတင်းယူနေစဉ်အဲဂျာဇီးရာသတင်းတောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချလိုက်ကြပါတယ်။အသက်52နှစ်အရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ရှရင်အဘူအကလာဂျင်းနင်းမြို့မှာသတင်းယူနေတော့မီဒီယာသမားအဖြစ်အထင်ရှားဝစ်ဆားထားရင်းနဲ့ပြစ်ခတ်ခံရတာလို့လည်းပြောဆိုကြပါတယ်။သတင်းတောက်ဒီဆုံးတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့တပ်ဖြတ်မှုအတွက်အပြင်းထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကပြောဆိုလိုက်တာပါပြစ်ခတ်မှုကိုစနစ်တကျနဲ့အမြန်ဆုံးစူးစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့လဲတိုက်တွန်းခဲ့ပါတယ်အဲဂျာစီးရသတင်းတော့ဒီဆုံးမှုဟာကမ္ဘာတစ်လွှားကသတင်းမီဒီယာတွေပေါ်တိုက်ခတ်မှုဖြစ်ကြောင်းလဲပြောဆိုခဲ့တာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းတော့ဒီဆုံးမှုအတွက်တွန်းလှုပ်မိရဲ့အကြောင်း Twitter ကနေပြောဆိုလိုက်ပါတယ်တပ်ဖြတ်မှုကိုပွင့်လင်းမြင်သာမှုရှိရှိတိကျလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့နဲ့ကျူးလွန်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေတာတွေအဆုံးသတ်ဖို့လဲတိုက်တွန်းနေတာပါက ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ယဉ်ကျေးမှုချုပ်ကလည်းဒိဋ္ဌိအောက်တက်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းသမ္မတမာခမော့အပတ်စ်နဲ့အယ်ဂျာဇီးယားဒိဋ္ဌိဌာနတို့ကတော့ဒိဋ္ဌိအောက်ကိုအစ္စရေးတပ်ဖွဲ့တွေကသွေးနဲ့ပျော်ပျော်တင်းတင်းတက်ပြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုကြပါတယ်။အစ္စရေးဝန်ကြီးချုပ်နက်ဖတာလီဘန်နက်ကတော့စုံစမ်းစစ်ဆေးမှုတွေမလုပ်ရသေးခင်မှာပါလက်စတိုင်းသမ္မတကအချိန်မြင့်မရှိဆွဆွဲပြောဆိုလာတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ဟောင်ကောင်မှာထင်ရှားတဲ့ကက်သလစ်ခရစ်ယာန်ယဟန်မတ်တူနဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတယောက်ကိုအမျိုးသားလူမျိုးရေးဥပဒေနဲ့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့အပေါ်ဗာတီကန်ကျောင်းတော်နဲ့အမေရိကန်ကစိုးရင်ကြောင်းပြောဆိုလိုက်ကြပါတယ်။အသက်60ရွယ်ဂျိုးဆက်ဇန်ကိုပြည်ပတ်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုဆွဆွဲခြင်းနဲ့ဗိုလ်ထုနေကဖမ်းဆီးလိုက်တယ်ပါ။တူပြည်မာကြီးအစိုးရကိုအပြင်းထန်ဝေဖန်သူတူလည်းဖြစ်တဲ့ယဟန်အမတ်ဇန်နဲ့ပေါ့ဆိုတော့ဒနစ်ဟိုရိုးကိုတော့နောက်ပိုင်းမှာအာမခံနဲ့ပြန်လွတ်ပေးခဲ့ပါတယ်။ဟောင်ကောင်မှာအရက်ပက်လူမှုအတိုင်းဝိုင်းကိုဖိအားပေးရှင်းလင်းမှုကြိုးပမ်းမှုတွေအတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းနဲ့သတင်းမီဒီယာဘာသာရေးနဲ့ပညာရှင်အတိုင်းဝိုင်းမှာပုံမှန်လင်းလင်းပြောဆိုသူတွေကိုနှိပ်ကွပ်နေတဲ့အပေါ်စိုးရိမ်ကြောင်းအမေရိကန်သမ္မတအင်ဂျီရောအမျိုးသားလူမျိုးရေးကောင်စီရဲ့အင်ဒိုပစိဖိတ်ဒေသကြီးကညှိနှိုင်းဆောင်ရည်မှုကတ်ကမ်ဘဲကပြောဆိုခဲ့ပါတယ်။လလစွာထုတ်ပေါ်ပြောဆိုသူတွေဝေဖန်သူတွေကိုဖိနှိပ်တဲ့လိုရတွေကိုရပ်ဖို့လဲအင်ဂျီရောလက်ထောက်ပြောခွင့်ရကရင်ရောင်ပြေကပြောဆိုခဲ့တာပါ။ကာရီနန်ဆန်ပန်စစ်ခံရတဲ့အပေါ်စိုးရင်ကြောင့်နဲ့အခြေအနေကိုအထူးဆောင်ကြည့်နေတဲ့အကြောင်းဗာတီကန်ကျောင်းတော်ပြောခွင့်ရမတ်တီယိုဘရူနီကလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ။
American Dam နဲ့ပြည်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိ5.24kHz 1133 9 5.40kHz 4083 9 5.85 နဲ့5.190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာအရေးကိစ္စမှာတန်တမန်ရေးအရာပိုပြီးထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုဘက်ကလိုလားတယ်လို့အမေရိကန်အစိုးရရဲ့အင်ဒိုပစိဖိတ်ဒေသပေါင်းစပ်ညှိနှိုင်းရေးမှူးကတ်ကမ်ပယ်ကပြောဆိုသွားပါတယ
် We do want ASEAN to play a more deeply engaged role
မြန်မာပြည်ရဲ့ပတ်သက်ပြီးအရေးကြီးတဲ့တန်တမန်ရေးကိစ္စတွေမှာအာဆီယံအနေနဲ့ထက်ထဲဝင်ဝင်ရေးပါတဲ့အခမ်းကဏ္ဍကနေလှုပ်ဆောင်ဖို့ကျွန်တော်တို့အနေနဲ့လိုလားပါတယ်လို့အင်ဒိုပစိဖိတ်ညှိနှိုင်းရေးမှူးကတ်ကမ်ဘယ်ကပြောဆိုသွားတာပါမေလ12ရက်နဲ့13ရက်နေ့မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာလည်းယူကရိန်းအရေးတရုတ်နိုင်ငံအရေးစတဲ့ကိစ္စတွေနီးတူမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးကြလိမ့်မယ်လို့ဝါရှင်တန် DC က USIP ကကျင်းပတဲ့ဆွေးနွေးပွဲမှာကတ်ကမ်ဘယ်ကပြောဆိုသွားပါတယ်အခုလာမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့စစ်ကောင်စီဝင်ကြီးတွေကိုဖိတ်ကြားတာမရှိပါဘူးမြန်မာရေးအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာနိုင်ငံဘက်ကလိုက်နာဖို့ပြက်ကွက်တာကြောင့်ဆိုပြီးအစင်းမြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုနိုင်ငံရေးအရာကိုစားပြုမှုခြံလှပ်ထားပါတယ်စစ်ကောင်စီဘက်ကလည်းဒီထိပ်သီးအစည်းအဝေးကိုကိုယ်စားလှယ်တဦးတယောက်မြဆေလွတ်ထားခြင်းမရှိဘူးလို့ပြောပါတယ်တစ်ဖက်မှာတော့မြန်မာရေးဖြည့်ရှင်းရမှာမြန်မာစစ်ကောင်စီအပြင်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုလည်းထိစပ်ဖို့လိုမယ်ဆိုတဲ့အယူအဆတွေလည်းရှိနေပါတယ်။တိတ်သည့်အစည်းအဝေးပွဲကျင်းပနေတဲ့ဂျာတာပရင်းနေနဲ့တောက်ကြနေတယ်မှာအာဆီယံနိုင်ငံတွေရဲ့ထိပ်သီးခေါင်းဆောင်တွေနဲ့တဦးချင်းသမရဂျိုးဘိုင်တင်တို့တီးခြားတွေ့ဆုံဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာထုတ်ပေါ်ပြောဆိုထားပါတယ်။တိရီလင်္ကာနိုင်ငံမှာလူအခွင့်အရေးနဲ့အများပြည်သူလွတ်လပ်ခွင့်တွေကိုလေးစားပေးပြည်သူတွေရဲ့မျှော်လင့်ချက်တွေကိုအစိုးရအနေနဲ့အလေးအနက်ထားနားထောင်ဖို့ပုတ်ဟန်မင်းကြီးဖရန်စစ်စကဗုဒ္ဓဟူးနေ့မှာတိုက်တွန်းလိုက်ပါတယ်။စီးပွားရေးအခြေအနေစိုးစိုးဝါးဝါကြဆင်းမှုတွေကြောင့်ဆန္ဒပြပွဲတွေဖြစ်နေတဲ့တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကဆန္ဒပြပြည်သူတွေနဲ့အစိုးရထောက်ခံသူတွေအကြားတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်တေချေဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။လောလောဆယ်တိရီလင်္ကာနိုင်ငံမှာအပြင်မထွက်ရကာဖျူးအမိန့်ထုတ်စားပြီးကိုလံဘိုမြို့တော်မှာစစ်သားတွေကလမ်းတွေပေါ်မှာလုံခြုံရေးကင်းလှည့်နေပါတယ်။အစာအုပ်အူနဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးသူတွေအသက်အန္တရာယ်ပြုတိုက်ခိုက်သူတွေကိုပစ်ဖို့အမိန့်ပေးထားပါတယ်။အားလုံးငြိမ်းငြိမ်းချမ်းချမ်းဖြစ်ရှင်ကြဖို့အကြမ်းဖက်တိုက်ခိုက်မှုတွေမလုပ်ကြဖို့ပုံဟန်မင်းကြီးက Twitter စာမျက်နှာကနေတဆင့်မြစ်တာရက်ခံထားပါတယ်။လူဦးရေ22တန်းလောက်ရှိတဲ့တိရီလင်္ကာနိုင်ငံမှာ9တန်းဟာခရီးယားကိုးကွယ်သူတွေဖြစ်ပြီးအများစုက Roman Catholic ဘာသာဝင်တွေဖြစ်ပါတယ်။ အင်ဒိုနီးရှားနိုင်ငံရဲ့စားအုံးစီတင်ပို့မှုမူဝါဒမယင်မယားဖြစ်နေတဲ့အတွက်မလေးရှားနိုင်ငံဟာအိန္ဒိယကိုစားအုံးစီတင်ပို့ဖို့အခွင့်အလမ်းတွေပိုရလာတယ်လို့စားအုံးစီလုပ်ငန်းရှင်များကပြောဆိုချပါတယ်။အင်ဒိုနီးရှားဟာကမ္ဘာပေါ်မှာစားအုံးစီအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံဖြစ်ပြီးအိန္ဒိယဟာစားအုံးစီအများဆုံးဝယ်ယူတင်သွင်းတဲ့နိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားမှာစားအုံးစီတင်ပို့မှုအခွန်လျှော့ချခဲ့ပြီးပြီးခဲ့တဲ့လ22ရက်နေ့ကပြပတင်ပို့မှုတွေကိုလည်းကန့်သတ်ပိတ်ပင်ခဲ့ပါတယ်။ဒါကြောင့်အိန္ဒိယကဝယ်ယူသူတွေဟာမလေးရှားအပေါ်မှာပုံမမှီကိုအားထားလာရပါတယ်။မလေးရှားဟာစားအုံးစီဒုတိယအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားထုတ်လုပ်မှုရဲ့ထက်ဝက်နီးပါးတာရှိပါတယ်။2020ခုနှစ်22ခုနှစ်ကုန်သွယ်ရေးနှစ်ပထမ5လအတွင်းမှာအိန္ဒိယကမလေးရှားကနေစားအုံးစီတန်ချိန် 1.4 သန်းတင်သွင်းခဲ့ပြီးအင်ဒိုနီးရှားကနေတန်ချိန် 9,800 ကျော်ပဲတင်သွင်းခဲ့ပါတယ်။ဩစတြေးလျနိုင်ငံအနီးပင်လယ်ရေအောက်တန်တာကြောက်ခက်ပင်တွေဟာအဖူချိန်ကြောင့်နောက်ထပ်တစ်ချိန်အစုလိုက်အပြုံလိုက်အယောင်တွေပျောက်ပြီးအဖြူရောင်အဖြစ်ပြောင်းကုန်ကြတယ်လို့အစိုးရသိပ္ပံပညာရှင်တွေကပြောဆိုပါတယ်။ရှည်လျားတဲ့နွေရာသီအဖူချိန်ကြောင့်ကမ္ဘာအကြီးဆုံးတန်တာကြောက်ခက်တန်းရှိရာနေရာမှာ90ရာခိုင်နှုန်းကျော်ဟာအယောင်တွေပျောက်ကုန်ကြတယ်လို့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အစီရင်ခံစာမှာ Great Barrier Reef အနဝါဥယျာဉ်တာဝန်ရှိသူတွေကပြောဆိုပါတယ်အခုလိုရောင်တွေပျောက်သွားတာဟာပင်လယ်သမုဒ္ဒရာရေပြင်အချိန်ကြာမြင့်စွာပူနေနေတဲ့အတွက်တန်တာကြောက်ခတ်တွေရဲ့စွမ်းအင်နဲ့အရောင်တွေကိုဖြစ်စေတဲ့ဓာတ်ပေါင်းတွေပျက်စီးသွားတာကြောင့်လို့ဆိုပါတယ်တန်တာကြောက်ခတ်တွေဟာအရောင်တွေပြန်ရှိလာနိုင်ပါတယ်အဲ့ဒီအတွက်အချိန်တစ်နှစ်လောက်တော့ကြာတတ်ပါတယ်ဒါပေမဲ့ပင်လယ်ရေပြင်ရဲ့အပူချိန်ပုံမှန်အတိုင်းပြန်ဖြစ်မလာဘူးဆိုရင်တော့ဒီကြောက်ခတ်တွေဟာတည်ဆုံသွားနိုင်ပါတယ် Direct from Washington The Voice of America VOA ကျွန်တော်ပြည်နေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောမိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်သတင်းပတ်စင်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့သခိုင်းတိုင်းတွေကနင်းမြေရှင်းလင်းရေးနဲ့တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတွေကိုပြောပြချင်ပါတယ်။သခိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသရေရှင်ရွာတဝိုက်မှာဆိုရင်မေလ၈ရက်ကနေ၁၀ရက်နေ့ထိ၃ရက်ဆက်တိုက်ဆိုသလိုစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်တွေကအင်ဂျီ300ကျော်လောက်ရှိတဲ့ရေရှင်ရွာထဲဝင်လာပြီးနေအိမ်တွေအကုန်လုံးမီးရှို့ဖျက်ဆီးသွားခဲ့တယ်လို့ရွာကန်တွေက VOA ကိုပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်ဆုမွန်ပြောပြမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရေရှင်ကျေးရွာတဝိုက်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမေလ၈ရက်နေ့ကနေ၁၀ရက်နေ့အထိ၃ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်မှာကျေးရွာလူနေအိမ်တွေကိုလက်နက်ကြီးတွေကျရောက်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။အဲဒီနောက်မှာတော့စစ်ကောင်စီတပ်တွေဟာအင်ဂျီ300ကျော်လောက်ရှိတဲ့ရေရှင်ကျေးရွာတွေကိုပစ်ခတ်ဝင်ရောက်လာပြီးနေအိမ်တွေအကုန်လုံးကိုမီးရှို့ဖျက်ဆီးသွားတယ်လို့ရေရှင်ရွာခံကိုမောင်စိုးက VOA ကိုပြောပါတယ်
။ရှိရင်နေရာလဲကျွန်တော်ရွာဦးလက်နက်ကြီးအချက်ပေါင်း100ကျော်လောက်ကနေပစ်ခတ်ခဲ့တယ်။ဒါအိမ်မှာ6ရက်နေကြာလဲပဲဒီလိုကအလိုအချက်ပေါင်းများစွာပစ်ခတ်ခဲ့ပြီးတာမှာကျွန်တော်တို့ရွာကိုဒီဆယ်ရက်ကြာတော့ဒီလိုကဝင်ပြီးတာမှာဒီနေ့မှာကျွန်တော်ရွာမနေ့ကကြာနေကုန်ပြီးရှိလို့ကြခွေးလည်းမဆက်သေးဘူးကြာရှိနေနေတယ်။ကျွန်တော်ရွာမှာတော့အကုန်လုံးဒေအိမ်မှမကြံတော့ဘူးလေပေါ့နော်။ဒေအိမ်မှမကြံတော့ဘူးပေါ့။အင်ဂျီကကျွန်တော်တို့ရေရှင်က300ကျော်လောက်
ဒီနေ့မေလ17ရက်နေ့နေ့ခင်းပိုင်းအထိစစ်တပ်ကရေရှင်ကျေးရွာထဲမှာတက်ဆွဲနေရယူထားပါတယ်။တိုက်ပွဲကြောင့်ရေရှင်ကျေးရွာ၊လေကြားကျေးရွာ၊ကုတ်ကူကျေးရွာ၊ရှားတော်ကျေးရွာ၊နွားကျေးရွာစတဲ့ပတ်ဝန်းကျင်ကျေးရွာကဒေသခံ9000လောက်ဟာအိုးပြစ်အိမ်ပြစ်နဲ့ဘေးလွရာကိုတိမ်းရှောင်ပြေးလွှားနေကြရတယ်လို့ပြောပါတယ်။တောတောင်တွေထဲမှာပုန်းခိုနေရတဲ့အတွက်စာရေးတော်ရေးအပြင်ကျမ်းမာရေးပြဿနာတွေနဲ့ပါကြုံတွေ့နေရတယ်လို့ရေရှင်ရွာစစ်ပြေးဒုက္ခသည်တူကပြောပါရတယ်
။လက်နဲ့ကြီးကြီးနဲ့အဲ့လိုမျိုးသူ့ကိုဆိုဆက်နေတော့ရမှာပဲ။ဆဲဆောင်ပြီးရမှာအဲ့လိုကြီးကြအဲ့ဒါစာရေးတော်ရေးအဆင်မပြေတော့ဟိုကကြီးလဲဆက်ကြီးလဲခက်ခဲလဲ။မွေးရပြီးဆိုအပြည့်အတိုင်းပဲဟိုကလုံးဝအဆင်မပြေဘူး။တော့ထဲမှာနေရဆိုတော့ဟိုကကြီးမပြတ်နာတော့မှာတော့လေအဲ့လိုမျိုးအမေဝန်ကျော်ဖြစ်တဲ့တော့တဲလိုက်တည်းအဲ့လိုမျိုးလည်းရှိရမှာ။
ပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလတုန်းကလည်းတိုက်ပွဲတွေဖြစ်လို့အဲ့ဒီဒေသခံတွေဟာစစ်ပြေးရှောင်ခဲ့ရဖို့ပါတယ်။အခြေအနေတည်ငြိမ်လို့သူတို့နေရက်ကိုပြန်လာကြတာပါ။ဒါပေမဲ့စစ်တပ်ကရွာကိုပြန်ဝင်လာတဲ့အချိန်တိုင်းမကြမကြာထွက်ပြေးနေရပြီးအခုတစ်ခေါက်မှာတော့နေအိမ်တွေမီးရှို့ခံရပြီးတိမ်းရှောင်ခဲ့ကြရတယ်လို့ဆိုပါတယ်။ ဧပြီလ28ရက်နေ့ကနေအခုမေလ17ရက်နေ့အထိ10ရက်ကျော်ကြာကာလအတွင်းမှာအနီးပတ်ဝန်းကျင်ကကျေးရွာ4ရွာခံမန်းအင်ဂျီ1000ကျော်ဟာမီးလောင်ပြကျသွားတယ်လို့နေအိမ်တွေမီးလောင်တဲ့အခြေအနေကိုလိုက်လံကြည့်ရှုခဲ့တဲ့ဒေသခံပြည်သူတို့က VOA ကိုပြောပါတယ်
ဒီမိရှုခံရတာကြောင့်အရှင်စေးရဲ့တင်သားရရှားဖို့ရပေါ့နော်ဒီဂရင်းနဲ့တောင်ပိုင်းတင်သားအုပ်စုမှာပေါ့အရှင်စေးကတော့အင်ချီခမန့်ချီပေါ့သူတို့အတိအကျစဉ်းရင်းတော့မကောက်ကြဘူးကျွန်တော်တို့ဒီအင်ချီ600ခန့်ပေါ့တင်သားကတော့10လုံးဒါပြီးရှားဖို့က116လုံးပေါ့စုစုပေါင်းဆိုရင်တော့ကျွန်တော်တို့924လုံးလောက်သွားတယ်ဗျဒီချင်းကြတော့ကျွန်တော်ခမန့်ချီသူတို့လမ်းမေးထားတာကျွန်တော်350လို့ပြောတယ်ဗျဒီရွာအနေထားကတော့ထောက်ကပ်သွားတော့ပေါ့ဗျာဒီလုံးဝပြကျသွားတဲ့အနေထားပေါ့ကွချားစီပေါ့ဗျာကွချားစီကျန်းနေကြတော့ပုံစိုက်တွေကတော့အကုန်ပြိုတဲ့ဟာလည်းပြိုတယ်ဒါပြီးအင်ဂျင်လေးတွေကကျန်တဲ့ဟာလည်းကျန်တယ်မကျန်တဲ့ဟာတော့မကျန်ဘူးပေါ့ဒါပေမဲ့မြှားတော့အပြင်ကတော့မကျန်တဲ့ဟာများတယ
်မေလာပထမပတ်တုန်းကကလေးမြို့နယ်တောင်ပိုင်းအရှေ့စီးကျေးရွာမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရတာနဲ့ရှားဖို့ကျေးရွာဘက်တိုက်ပွဲဖြစ်ခဲ့တဲ့အခြေအနေတွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတိအပြုပြောထားပေမဲ့နေအိမ်တွေမီးလောင်ကျွမ်းတာတော့မရှိဘူးဆိုပြီးညင်းဆိုထားပါတယ်ဒါပေမဲ့ဒေသခံတွေကတော့ကျေးရွာနေအိမ်တွေမီးလောင်ပြကျခဲ့တယ်လို့အသေးချာပြောဆိုထားပါတယ်အရှေ့စီးကျေးရွာကနေအိမ်မီးလောင်သွားတဲ့စစ်ပြေးဒုက္ခတဲ့တူကတော့အင်ဂျီယာမဲ့ဘဝနဲ့တောတောင်တွေထဲမှာပုန်းခိုနေရပြီးဆင်းရဲဒုက္ခတွေမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့အခုလိုပြောပါတယ
်ပြီးခဲ့တာကိုစသားတွေစုတာပါလေးနဲ့အင်ဂျီယာမရှိလို့ဘနာပါနေရမရှိလို့ပုံလုံးခွဲချက်ပါလည်းမရှိမီးလောင်နေဆိုနေရမရှိတော့တဲမှာနေကြရတယ်ဘာမှမကြံဘူးပြီးခုစားလိုက်တာပဲပဲလေးပြုတ်စားလိုက်နေခက်ခဲတာတော့ခက်ခဲတာပါဆင်းရဲဒုက္ခတော့မပြောနဲ့တော့လေးရဲ့အကြီးကမပြောနဲ့တော့အလေးကဘဝပြည်ပြည်ဆုံးမှာတော့ပြောနေတော့ဒီအိုးကြီးဒီဘဝကနေရမရှိစားရမရှိဆိုဘဝရောက်ခပါအဲ့ရ
တိုက်ပွဲတွေကြပြေးလွားတင်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေဟာတောတောင်တွေထဲမှာပဲမိုးကဖြစ်တဲ့တွေတူပြီးဖြစ်တယ်လို့နေထိုင်စားတောက်နေရပါတယ်စစ်ဘေးဒုက္ခတွေဟာမိုးကတဲလေးတွေနဲ့မိုးရင်းကာလမှာလည်းမိုးလေမလုံးတာလေပြင်းတိုက်ခတ်မှုကြောင့်နေထိုင်အိပ်စက်ဖို့ရအခက်အခဲဖြစ်နေကြရပါတယ်စကိုင်းတိုင်းတွင်းတိုက်ပွဲတွေကြောင့်ဒေသခံကြီးရွာသားအများပြားဟာအခုခါမှာတော့စစ်ဘေးဒုက္ခတွေဖြစ်နေကြပြီးတွားရေးလာရေးနဲ့ဒေသတွင်းအခြေအနေတွေကြောင့်အကူအညီတွေမရရှိနိုင်ပဲဖြစ်နေကြပါတယ်ရှင
်မဆုမွန်ပြောပြသွားတော့ပါခင်ဗျာစကိုင်းတိုင်းတွေကဝဲလဲမြို့နယ်ဒီကျေးရွာတွေနဲ့ရင်းမပင်မြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဆက်လက်ပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပါတယ်ဝဲလဲမြို့နယ်ပလဲတဲ့ကျေးရွာနီးကဒီနတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တပ်ခွဲစခန်းတစ်ခုကိုစစ်ကောင်စီတပ်တွေကအင်အား200ဝန်းကျင်နဲ့ဝင်ရောက်စီးနှင်းပြီးမီးရှို့တာကြောင့်အဖွဲ့ဝင်တွေတပ်ဆုတ်ခွာသွားရပြီးရှောင်နေရတယ်လို့နတ်တောင်နဂါကာကွယ်ရေးအဖွဲ့ကပြောပါတယ်ဒီလိုနယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းမှာမီးရှို့တာတွေပြုလုပ်တဲ့အတွက်ကြောင့်မလို့ရွာသားတွေလည်းထွက်ပြေးတင်းရှောင်နေရပါတယ်။ရန်ကုန်ကပြပလာတဲ့ဒီသတင်းကိုတော့ကုခင်မောင်စိုးမင်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းဝက်လက်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေရှိနေကြသလိုကြေးရွာတွေကလည်းမီးရှို့ခံရတာကြောင့်ကြေးရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။မေလ17ရက်နေ့မှာတော့စစ်ကောင်စီတပ်တွေဟာနတ်တောင်နဂါပြည်သူ့ကာကွယ်ရေး PDF အဖွဲ့ရဲ့တပ်စခန်းတစ်ခုကိုဝင်ရောက်စီးနှင်းသိမ်းယူခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
။နောက်စခန်းကိုလက်နက်ကြီးနဲ့ထုတ်လေဗျာ။အင်အားလည်းများတော့ဟိုလည်းလွတ်ရပဲကတ်နိုင်တော့တာဗျာ။ကျွန်တော်စခန်းနဲ့နီးရာတဲတွေမှာလည်းများအကုန်လုံးကိုလည်းမီးရှို့သွားတယ်ဗျာ။ကျွန်တော်စခန်းလည်းမီးရှို့သွားတယ်။ကျွန်တော်တို့နတ်တောင်စခန်းကတော့ယာပြပါပြီ။
ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေစုခွာပြီးမိုင်းပေါက်ခွဲတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိခိုက်မှုရှိနိုင်တယ်လို့နတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူပြောပါတယ်။နောက်ထပ်ရောက်လာတဲ့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းကြောင့်ဝက်လက်မျိုးနယ်တဲကကျေးရွာ၅ရွာကခမန်းလူဦးရေ4000နီးပါးဟာထပ်ပြီးတိမ်းရှောင်ကြရတယ်လို့ဒေသခံတဦးကပြောပါတယ်
။ရွာတဲကိုစစ်ကြောင်းက150လောက်ထိုးတာလေ။အဲ့တော့လာတော့သတင်းပို့ကြတာပေါ့ဗျာအဲ့ဒီမှာအကုန်လုံးလူကြီးလူငယ်အကုန်လုံးမကြမ်းမာတဲ့လူတွေရောဘုန်းကြီးတွေရောဒုက္ခိတတွေရောအကုန်လုံးရွာကနေတဲထုတ်သွားလိုက်ပါဖုံးဖို့ပလဲတွေအဲ့ဒီတကအဲ့မကြီးတုံးနေလို့အကုန်လုံးကြာကြပါတယ်နှောင်ဖြစ်သွားတယ်အဲ့ရတဲ့စစ်ကြောင်းထိုးလာတဲ့အခါကအခုကျွန်တော်တို့ဆွေတင်ခွေးပင်ကိုတဲကျွန်းကန်ကြီးတော့မပီအိုးအကုန်လုံးအဲ့ဒါဆစ်ဆောင်နေရွာမှာတယောက်မှမရှိရတော့
ဘူး။ဝက်လက်မြို့နယ်တဲကစစ်ရှောင်းတွေဟာလက်ရှိရာသီဥတုတန်းကြောင့်ဝမ်းယောဂါနဲ့ဖြားနာတာတွေရှိကြတယ်လို့စစ်ရှောင်းတွေကပြောပါတယ်။တော်ကြီးရွာကိုလည်းအခုမေလ17ရက်မနေ့17နာရီခွဲလောက်ကစစ်ကောင်စီတပ်ကဝင်ရောက်နယ်မြေရှင်းလင်းတာကြောင့်အိမ်တချို့မီးလောင်သွားတယ်လို့ဒေသခံတဦးကပြောပါတယ
်။မနေ့17နာရီကျော်17နာရီခွဲလောက်ဖြစ်တာပေါ့နော်။ ရှိတော်မူဒီလိုကနေပြီးတော့ဘုရားရောတဲ့ကိုဟိုအနေနဲ့ကြောက်ရမှာပေါ့နော်ဘုရားရောတွေကနေမှဆင်းဘုရားရောကိုဝင်ပြီးတော့ယုတ်ရက်ပြစ်ခတ်သွားတာပေါ့နော်ယုတ်ရက်ပြစ်ခတ်ပြီးတော့ယုတ်ရက်ပြီးရှုသွားတာအင်းကြီးဆယ်လုံးလောက်ပါသွားအဲ့ဒီပင်ဆယ်လုံးပါသွားတဲ့အချိန်မှာအပြစ်နဲ့
ဝဲလက်မြို့နယ်နဲ့ရမပင်မြို့နယ်တဲကကြေးရွာတချို့အခုလိုမီးရှို့ဖျက်ဆီးခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့စကိုင်းတိုင်းအတွင်းနေရာတချို့မှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာကြေးရွာတွေတဲ့အကြမ်းဖက်လုပ်ရက်တွေဆောင်ရွက်တာကြောင့်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်ဆိုတာကိုတော့မကြာခဏသတင်းထုတ်ပြန်ပါတယ်။လက်ရှိအဖြစ်ရမပင်မြို့နယ်တဲကကြေးရွာတွေမှာစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ထောင်ထဲချီတဲ့ဒေသခံတွေစစ်ရှောင်နေကြရတာဟာနှစ်လကျော်လောက်ရှိနေပါပြီ။သူတို့တွေဟာစားတောက်ရေးအခက်အခဲဖြစ်နေကြသလိုကျန်းမာရေးလည်းမကောင်းကြဘူးလို့ဒေသခံတဦးကပြောပါတယ်
။ဟောငကူကနေစစ်ရှောင်လာတဲ့ရွာတွေနှစ်လနဲ့၁၉ရက်ရှိပြီးတော့တယောက်မှမပြောင်းနိုင်ဘူးရွာတွေက။အခုနေရပါဘူး။အခုစစ်စစ်နဲ့ကိုပဲဆက်ပြီးအောင်လာဒေသခံကြတာ။စစ်ဆောင်တွေလုံးလုံးတွေကတော့ဘာကောင်းဝင်နေတယ်လူကမှစနေရည်တော့ရမှာပဲနေကြတာပဲဟိုကျမကြီးလည်းပဲဒါမကောင်းတဲ့လူတွေမကောင်းကြဘူးပေါ့ဗျာ
မြန်မာနိုင်ငံအတွင်းပြည်ပကတွေကြောင့်အိုးပြစ်အိမ်ပြစ်စစ်ပြေးဒုက္ခသည်တွေများပြားရှိတာကြောင့်အာဆီယံအသင်းအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆောင်ရွက်နေရမှာကနအူးနယ်မြေတတ်မှတ်ချက်ထဲမှာစကိုင်းတိုင်းဒေသလည်းပါဝင်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအကြားတိုက်ပွဲတွေရှိနေတာကြောင့်ဘယ်လိုပုံစံနဲ့ထိထိရောက်ရောက်ကူညီမလဲဆိုတာတော့ရေးရရာရာမသိရသေးပါဘူး။စကိုင်းတိုင်းအတွင်းမုံရွာစကိုင်းရွှေဘုံနဲ့ကလေးမြို့ကလွဲလို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုပါဖြတ်တောက်ထားသလိုဖုန်းဆက်သွယ်ရေးအတွက်လည်းခက်ခဲနေကြပါတယ်ခင်ဗျာ
။ကုကမောင်ဆိုမင်းပြောပြသွားတာပါခင်ဗျာ။ထိုင်းနိုင်ငံမှာ MOU စာချုပ်နဲ့အလုပ်သွားလုပ်ကြတဲ့မြန်မာအလို့သမားတွေအကြောင်းကိုမတင်ပြခင်အခုတော့ဒီစာအုံးစီဈေးကွက်အခြေအနေကိုလည်းကြည့်ရအောင်ပါ။စာအုံးစီတူလောင်ကန်ဒီတဲကစီလက်ကြံတန်ချိန်2000နီးပါးကိုထုတ်ရောင်းပေးတာမလို့ပဲလက်ရှိပမာဏအတိုင်းပဲဆက်လက်ထားရှိရမယ်လို့စီဝါကူတန်ဝန်ကြီးဌာနကမြန်မာနိုင်ငံစီလုပ်ငန်းရှင်များအသင်းကိုညွှန်ကြားလိုက်ပါတယ်ဒီထုတ်ပြန်ချက်ကြောင့်စားအုံးစီကိုလက်လီလက်ကားရောင်းချနေတဲ့ဈေးကွက်မှာလှုပ်ခတ်မှုတွေရှိသွားပြီးအခုဆိုရင်အယောင်းပိတ်ထားတဲ့စီပွဲယုံတွေတောင်ရှိလာပါတယ်ရန်ဝအပေးပို့တဲ့ဒီသတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
စားအုံးစီလက်ကျန်တန်ချိန်ပေါင်း 18,000 ကျော်ကိုထုတ်မြောင်းရဘူးဆိုတဲ့စီဝါကူတန်ရဲ့ညွှန်ကြားချက်ကိုစီလုပ်ငန်းရှင်များအသင်းကမေလ10ရက်နေ့နေ့စွဲနဲ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်ချက်ထွက်လာပြီးတဲ့နောက်မှာဈေးကွက်ထဲမှာပွဲရုံတချို့ကစားအုံးစီအယောင်းကိုယာယီပိတ်လိုက်ပြီးအခြေအနေကိုစောင့်ကြည့်နေကြပါတယ်။စီလက်ကားဖြန့်ဖြူတဲ့ရန်ကုန်ကလုပ်ငန်းရှင်တချို့ကတော့ဒီရက်ပိုင်းမှာဈေးတွေထက်သက်အောင်မလားဆိုတာကိုတတ်အံ့မပြောနိုင်လို့အယောင်းပိတ်ထားကြတာလို့ပြောပါတယ်။ဗရင်အောင်ပွဲရုံကစီလုပ်ငန်းရှင်တို့ကတော့သူတို့အနေနဲ့စားအုံးစီတင်သွင်းတဲ့ကုမ္ပဏီကြီးတွေစီကနေခွဲထက်နဲ့ရဖို့တောင်မလွယ်တော့တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ VOA ကိုပြောပါတယ်။ဒီထု
တ်နေတာပေါ့နော်။နောက်ခွဲထက်နေဒီလိုတောင်စီရပါမလား။မနေ့ကနေ့တော့ဖြစ်မှာပေါ့။အင်းမင်းကစတိပါလာကျောင်းလေးဆိုတော့ဒါအခုကစတိပါလာတဲ့ဆွဲရတဲ့အသေးနဲ့ပေါ့မယ်အဲ့လိုရောရှင်မှာပေါ့ဟိုတယ်ကြီးမှတ်ပြရတာပေါ့အရင်ကတော့အချင်းခေါ်တဲ့ခါကျတော့တမုံတို့တဲ့မုံတို့လို့ရှင်လေရှင်မုံခုံမုံတော့ကြောင်းပြတယ်ပေါ့အခုကိုလို့ရှင်မကြောင်းပြတဲ့လူသားမျိုးရှိမှာပေါ့ပုံပြရ
တကယ်တော့ဒီကြီးညာချက်မထွက်လာခင်တပတ်လောက်အလိုကလေးကစီတင်သွင်းတဲ့ကုမ္ပဏီတွေကိုတိုင်းစောင်းစီအရန်ကိုပိတ်ထားကြပြီးနီးစက်ရဖောက်တယ်တွေကိုပဲတိုးတိုးတိတ်တိတ်ရောင်းချနေကြတယ်လို့မန္တလေးကစီပွဲုံတစ်ခုက VOA ကိုပြောပါတယ်ဒါကြောင့်လက်လီဈေးကွက်မှာစားအုံးစီဈေးတွေကအမျိုးမျိုးဖြစ်နေကြတယ်လို့သူကပဲပြောပါတယ
်။အမြဲတမ်းစားစီဈေးဖွင့်ပေးနေတဲ့လက်ကားတိုင်းကြီးကဒါကြီးလေလို့နေလို့ရှိရင်မဖွင့်သေးဘူးလို့ရောင်းရှိသေးဘူးလို့ပြောနေ။ကိုတရားဝင်လူကြီးဖွင့်ကြပါဗျာ။ဟောအဖွင့်ပြီးတော့ကိုတို့ရန်ကုန်ပြည်နယ်တော်မှာမန္တလေးဈေးကွက်မှာလည်းအဲ့လိုစီရလည်းပြက်မှာပဲလေအရန်စီလည်းမထုတ်ရတော့ဘူး။အဲ့တော့မြေပဲလီတို့တန်းလီတို့အားကိုးရမယ်သဘောဖြစ်သွားတာ။
ပြည်တွင်းထုတ်ပဲစီနှမ်းစီတွေကတော့ကုန်ချမ်းဈေးကြီးတဲ့အတွက်တပိတ်တာကိုကျပ်တောင်းလောက်ရှိနေပါတယ်။2021ဖေဖော်ဝါရီလဇန်စစ်သက်အာဏာသိမ်းပြီးရပ်ပိုင်းအတွင်းမှာစောင်းစီဈေးနှုန်းကတပိတ်တာကိုကျပ်တထောင်လောက်တက်သွားတယ်လို့ဗဟိုစိန်အင်းအဖွဲ့ရဲ့အချက်လက်ကိုကိုးကားပြီးစီးပွားကူးသန်းဌာနကထုတ်ပြန်ထားပါတယ်။စစ်ကောင်စီကစောင်းစီတပိတ်တာကို6000ကျပ်နဲ့ရောင်းချခိုင်းထားပေမဲ့ဈေးကွက်ထဲမှာတော့တပိတ်တာကိုကျပ် 9000 အထက်မှာရှိနေပါတယ်။ကမ္ဘာစောင်းစီဈေးကွက်ရဲ့35ရာခိုင်နှုန်းကိုရယူထားတဲ့အင်ဒိုနီးရှားနိုင်ငံမှာပြည်တွင်းစောင်းစီကျက်လက်လာတဲ့အတွက်ဧပြီလကုန်ပိုင်းကစပြီးနိုင်ငံတကာကိုစီတင်ပို့တာရက်လိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်စောင်းစီကိုအဓိကမှားယူတင်သွင်းနေရတဲ့နိုင်ငံအများအပြားလဲစီရဖို့အခက်အခဲကြုံနေပြီးဈေးနှုန်းတွေလည်းအဆမပြေတက်လာတဲ့အခြေအနေကိုရင်ဆိုင်နေကြရပါတယ်ခင်ဗျာ။
ကိုရဲမွန်ဖြစ်ပါရယ်ခင်ဗျာ VOA ရဲ့ဂျာတာပရင်းနေမနေခင်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုတခါနားဆင်ရမှာကဒီထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU အရမြန်မာလူသမား600လောက်ကိုဒီနှစ်ရက်အတွင်းမှာမြဝတီမဲဆောက်ချစ်ကြည်ရေးတရားကနေတဆင့်ထိုင်းနိုင်ငံဘက်ကိုခေါ်ယူခဲ့ပါတယ်အခုလိုနှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်ခေါ်ယူပေမဲ့ပြီးခဲ့တဲ့နှစ်တွေတုန်းကလို့ MOU စာချုပ်နဲ့လာတဲ့လူသားတွေရင်ဆိုင်ရတယ်လို့မျိုးအလုပ်ကိုင်မရှိတာလုပ်ငန်း권မတူတာနေရက်ပြန်ပို့ခံရတာလှုပ်အားကနည်းနေတာလူကုန်ကူးခံရတာစတာတွေကြုံရနိုင်တာကိုအလို့သမားကြီးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းထိုင်းနယ်စပ်က VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကိုဗစ်ကပ်ဘေးကာလအခြေအနေတွေကြောင့်နှစ်နှစ်ကြာရပ်ဆိုင်းထားတဲ့ MOU အလို့သမားခေါ်ယူတဲ့လုပ်ငန်းစဉ်ကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေဘက်ကပြန်ဆခဲ့ပါတယ်ဒီအတွက်မေလ10ရက်နေ့နဲ့7ရက်နေ့တွေမှာမြန်မာလူသမား600လောက်ဟာထိုင်းဘက်ကိုရောက်ရှိလာတဲ့ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ရောင်ကြီးဦးအလို့သမားအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ
်ဒီနေ့မှလည်းခမဲမှလည်းဇက်ကနေပြီးတော့ကျတော့ MOU လုပ်သားတွေ300နဲ့တူဦးလက်ခံသိနေတယ်ဆိုပြီးတော့ဗာဒီဝန်လာတွေရှိတယ်ဝန်ရောက်တာတွေရှိတယ်ဒီမနေ့တော့ကျတော့188ရောက်ပေါ့နော်
အခုလာကြတဲ့ MOU အလုပ်သမားတွေဟာကုန်ကြစည်းိမ်နှစ်ဆလောက်ပြီးပြီးလာခဲ့ကြရတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်
။အရင်တော့ရှိတယ်အမှုစိတ်ကတင်သွင်းတဲ့ကုန်ကြစည်းိမ်တွေတဲ့နှစ်ဖက်ပေါ်ထိုင်းရောမြန်မာရောမှာနှစ်ဆလောက်ကြီးမြင့်နေတဲ့ဈေးနှုန်းနဲ့ဝင်ရောက်လာတာကိုကျွန်တော်တို့ဒါသာစုံစမ်းသိရှိရတယ်ပေါ့နော်မြန်မာလူသားတွေကဝန်ဆောင်ကမြန်မာပြည်ဘက်ကဆိုရင်3000နဲ့ထိုင်းဝန်ဆောင်က9400တဲ့ပေါ့နှစ်ဆလောက်ကြီးမြင့်သွားတယ်ဗီဇာကြီးရတယ်အရင်တော့900နေပြီးတော့ဘလော့ကနေပြီးတော့ထောက်ပို့ရပေါ့နော်ဗီဇာကြီးရတယ်ပို့ပြီးချိမြင့်တာတွေရှိတယ်မြေပြင်မှာပွဲစားတွေအေဂျင်စီတွေကနေပြီးတော့အလို့သမားတွေကနေပြီးတကယ်ကောက်ခံတာက7သိန်း8သိန်းရနေပြီးတော့25သိန်းလောက်အထိကောက်ခံတာတွေရှိတယ်ဆိုတော့စုံစမ်းသိရှိရတယ
်အခုလိုမျိုးအလုတ်ကင်အခက်အခဲတွေဖြစ်နေတဲ့ကာလမှာအလုတ်ကင်ရဖို့အတွက်ကြီးလေးတဲ့ကုန်ကြစည်းတွေပေးပြီးလာခဲ့ကြတဲ့အလို့သမားတွေအတွက်လုပ်ငန်း권သဘောတူစာချုပ်တွေတိုင်းလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းအလို့သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကဆိုပါတယ်ဒါပေမဲ့အရင်တုန်းကဆိုရင်နှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပေမဲ့အေဂျင်စီတွေပွဲစားတွေကစာချုပ်ပါစည်းမျဉ်းတွေတိုင်းလှုပ်ဆောင်တာလိုက်နာတာမျိုးတွေမရှိခဲ့တဲ့အတွက်အလို့သမားတွေဟာနေရက်ပြန်ပို့ခံရတာတွေအပါအဝင်ငွေကုန်ပြီးတရားမဝင်လူကုန်ကူးခံရတဲ့အဖြစ်တွေကိုရောက်ရှိကြတာတွေလည်းရှိခဲ့တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
အခုမှလည်းလက်ပြီးစိတ်ုံလိုဟာမျိုးလုပ်ရမယ်ဒါပေမဲ့တားတက်စိတ်ကိုတွားရောက်နေတယ်လက်ကောင်းကိုမတူတဲ့ပြဿနာတွေရှိလာတယ်နောက်တစ်ခါကျတော့သူတို့ကိုလုပ်အောင်မှာဘာကောင်အနည်းဝင်ချင်းမှာရှိတဲ့လုပ်ရုံစိတ်ုံတွေမှာလုပ်ရမယ်လို့ပြောလာပြီးကျတော့ဥစ္စာကမ္ဘောဒီးယားနေဆက်လူမှာရှိတဲ့ဟာလာဒီငါးဖက်ပိုက်တွေလုပ်တဲ့စိတ်ုံတွေကိုရောက်သွားတာကြီးမလုပ်ခင်မရလို့ပြန်ပြီးလက်လက်တကာကျတော့သူတို့အေးချင်းတွေကိုပေးထားတဲ့ပတ်စံတွေဆုံရှုံပြီးတော့အချားနေဒီအချားနေဘက်တွေကိုပြန်ရောက်တဲ့နေဆက်ကိုပြန်တော်ဟန်တာတွေရှိတယ်ပြန်ပုတ်ခံရတဲ့အလို့သမားတွေရှိခဲ့တယ်လို့အဲ့ဒီအလို့သမားတွေကပြန်ပြီးသူတို့ကုန်ကြစီတွေပြန်ပြီးတော့ပေါ်နိုင်မှုအတွက်ကိုဟလာဒီအေဂျင်စီတွေကိုတောင်းခံတာတွေရှိတယ်အဲ့ဒီအေဂျင်စီတွေကပဲတကယ်လုပ်လို့ရတဲ့နေရာတွေရှိတယ်ဆိုပြန်ပြီးတော့လူမှုပုံစံမျိုးနဲ့ project ကိုနဲ့ပါသွားတဲ့အလို့သမားတွေလည်းအများကြီးဖြစ်ခဲ့ပူးတဲ့အဆင်လာတွေရှိပါတယ
်ထိုင်းနိုင်ငံမှာလှုပ်သားလိုအပ်ချက်တွေရှိနေတဲ့အတွက်တိုင်းနဲ့ချီရှိတဲ့အလုပ်သမားတွေငှားရမ်းဖို့အတွက်ပြင်ဆင်ထားတာပါကိုဗစ်ကပ်ဘေးကာလမှာစီးပွားရေးလုပ်ငန်းတွေကဒေဝါလီခံသွားတာစက်ရုံတွေဖျက်သိမ်းလိုက်တာအလုပ်သမားအင်အားလျှော့ချဖြစ်တာတွေအများအပြားရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကိုနလန်ထူနိုင်ဖို့အတွက်လုပ်ငန်းတွေကိုပြန်အကောင့်ထည့်ဖော်နိုင်ဖို့အတွက်ထိုင်းအစိုးရကပြင်ဆင်ခဲ့ပြီးအိန္ဒိယချင်းနိုင်ငံတွေကအလုပ်သမားအများအပြားကိုစတင်ခေါ်ယူတင်သွင်းလာတာဖြစ်ပါတယ်ထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံဌာနတစ်ခုဖြစ်တဲ့အလုတ်ကိုင်ဦးစီးဌာန DOE က MOU နဲ့လာရောက်လုတ်ကိုင်မဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှီပြောင်းလူသမား3,400ကျော်ကိုအေဘီလာအတွင်းအလုတ်လုတ်ခွင့်ပါမစ်တွေချပေးခဲ့ပြီးဒီထဲမှာမြန်မာလူသမား3,000ကျော်ကိုခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလူသမားတွေဟာမေလ10ရက်နေ့နဲ့17ရက်နေ့နှစ်ရက်အတွင်းလူ600လောက်စတင်ခေါ်ယူနေပြီဖြစ်ပါတယ်ရှင်
VOA သတင်းတော်မအေးမှဖြစ်ပါတယ်။မကြခင်မှာသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
။ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကို
ဓာတ်ရိုက်နားစင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားစင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 11.33 လိုင်းနိုမီတာ40 kHz 9413လိုင်းနိုမီတာ51 kHz 5809နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာကိုရနိုင်ရဲ့တပတ်တွင်အားကစားသတင်းဒေါက်တာတန်းစုံရဲ့လူထုနဲ့ကျန်းမာရေးကဏ္ဍအပြင်ဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်လူတို့အတန်ကိုလည်းနောက်ထောင်သိနေအခုချိန်ဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တယ်ဆိုတာမေလို့မရဘူးကွာအဲကျွန်တော်တို့ဒီ SEC ကိုတရားဝင်မှုလှုပ်ဆောင်ခြင်းကိုကျွန်တော်ရှောင်သိနေဒီလိုမဟုတ်ရှင်ကျွန်တော်တို့ EEO တွေရအဆုံးချခံနေဖြစ်လာမယ
်မြန်မာအရေးသုံးသက်ချက်ဆွေးနွေးတဲ့အခါအပြည့်စုံကိုမကြခင်နားဆင်ရမှာပါခင်ဗျာအခုတော့လူလူနဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီမြန်မာနိုင်ငံမှာနေရာဒီကုံဆုံးဖို့နီးကပ်လာပေမဲ့အပူဒဏ်ကတတိထားရမယ့်အခြေအနေမှာရှိနေသေးပါအပူဒဏ်ကြောင့်ကျမ်းမာရေးထိခိုက်စေနိုင်ပြီးဒါကြောင့်နေပူတွေထွက်ရမယ်ဆိုရင်ကျမ်းမာရေးမထိခိုက်ရအောင်ဘာတွေလုပ်သင့်တယ်လဲဆိုတာလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ရာသီဥတုအပူဒဏ်ပြင်းထန်မှုကြောင့်ကြုံရတဲ့ကျန်းမာရေးပြဿနာတွေထဲမှာအပူဒဏ်ကြောင့်ကျက်တက်ခြင်းအပူဒဏ်ကြောင့်သွေးပေါင်ကျခြင်းနဲ့အပူဒဏ်ကြောင့်သတိလစ်ခြင်းတွေကိုအများဆုံးကြုံတွေ့ခံစားကြရတာပါအပူဒဏ်ပြင်းထန်မှုကြောင့်ဖြစ်တဲ့ကျန်းမာရေးပြဿနာတွေကိုကြုံတွေ့ခံစားကြရပြီဆိုရင်ဆေးရုံဆင်ခဲကိုမရောက်ခင်မှာရှေးဥတနာပြုစုမှုနည်းလမ်းတွေနဲ့တနင်္လာနေ့ပြုစုဆောင်ရှောက်ပေးထားဖို့လိုအပ်တယ်လို့သိရပါတယ်အပူဒဏ်ပြင်းထန်မှုကြောင့်ကျန်းမာရေးပြဿနာကြုံတွေ့နေရတဲ့သူကိုဘယ်လိုနည်းလမ်းတွေနဲ့ရှေးဥတနာပြုစုမှုပေးထားသင့်ပါတယ်လို့မေးကြည့်တဲ့အခါတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အဲ
့တော့ heat related disorder ထဲမှာအရေးကြီးဆုံးသုံးခုပါအချိန်မှဆက်ပြောခဲ့တဲ့အပူဒဏ်ကြောင့်ကျက်တဲ့ခြင်းနောက်တစ်ခါဒီ exhaustion လို့ခေါ်တဲ့နော်အပူကြောင့်သွေးပေါင်ကျတဲ့လက္ခဏာတွေရှိရဲ heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလစ်ခြင်းရှိတယ်ပေါ့နော်အဲ့တော့ဒီအပူဒဏ်ကြောင့်ကျက်တဲ့လူစဉ်တော့ရှင်းမယ်ဒါဒီဘူးထဲမှာလှုပ်လို့ရင်းနဲ့ကျက်တယ်ဆိုရင်ဆရာတို့အေးများတဲ့နေရာကိုရွှေ့မယ်ပြီးလို့ရှိရင်သူ့ဓာတ်စာရည်လုံးလုံးလောက်ပေးမယ်သူ့ရဲ့ဒီကြွက်သားတွေကိုအနားပေးမယ်ပြီးလို့ရှိရင်တော့ဆရာတို့ကအဲဓာရီဝက်တဏီလောက်နားပြီးရောတဲ့သူဟိုပုံမှန်လှုပ်လှုပ်တဲ့လူဆိုရင်ပြန်လှုပ်လို့ရတယ်လို့ပြောပါတယ်ဒါကြောင့်မလို့ဒီအပူဒဏ်ကြောင့်ကျက်တဲ့လူတွေကတော့ဓာစာဓာတ်ဖြည့်ခြင်းပေးခြင်းရပါလေဒါစီဥ်တူတာဖြစ်နေဖြစ်ပါမယ
်အပူဒဏ်ကြောင့်သွေးပေါင်ကျပြီးမူဝေနေတဲ့သူတွေကိုတော့ဓာစာရည်တိုက်ရုံနဲ့မလုံလောက်ပဲပလက်လဲလေးအနေထားမှာထားပြီးအပူဒဏ်ရောကျစေမဲ့နည်းလမ်းတွေပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျ
။ဒုတိယဖြစ်တဲ့ heat exhaustion เนาะအဲ့တော့ heat exhaustion ကိုဆရာတို့ကဘယ်လိုလုပ်သိမလဲဆိုတော့လုံးတိုင်မှာလုံးနေတဲ့လူပြောက်ကဘူးဝေပြီးတော့လဲတယ်เนาะအဲလဲမလို့ဖြစ်တယ်။ခြေပြားလက်ပြားတွေကအေးဆက်နေတယ်သူကုန်လုံးညံ့နေဆိုရင်တော့ဆရာတို့ကဒါ heat exhaustion ပေါ့เนาะဒီအပူဒဏ်ကြောင့်သွေးပေါင်ကြီးကျလာတယ်ပေါ့နော်ဒါဆိုရင်တော့သူ့ကိုရောအေးပြတဲ့နေရာကိုလည်းခေါ်သွားမှမှန်ပါတယ်သူ့ကိုကြတော့ထိုင်ခိုင်းတာလည်းစားလို့ရှိရင်ပက်လက်နေထားထားပေးရမယ်ခြေထောက်နှစ်ဖက်ကိုဆရာတို့က30စင်တီမီတာအကျဉ်းလောက်မြင့်တင်ထားပေးရသွေးပေါင်ကျနေတဲ့အတွက်ဆရာတို့ခြေကဒီသွေးတွေကိုဆရာတို့နှလုံးလိုအဆုံးလိုအုံနောက်ကိုလည်းရအောင်ဆရာတို့ခြေထောက်နှစ်ဖက်ကိုတောင်ပေးထားမြင့်ထားပေးရပေါ့နော်တတိယချက်ကတော့ဆရာတို့အေးအောင်ထားရမယ်เนาะအဲ့တော့ဆရာတို့ပန်ကာလီပဲဖြစ်ဖြစ်ရက်ကတ်ပေးတာပဲဖြစ်ဖြစ်နော်ဒီပတ်ဝန်းကျင်အပူချိန်ကိုရော့ကြအောင်ဆောင်ရွက်ပေးရမယ်။နောက်တစ်ခါရေနဲ့ဓာတ်စာရည်ကိုလုံလုံလောက်လောက်တိုက်ကျွေးပေးခြင်းအပြင်ဆရာတို့ရှေးဥတုနာပြုစုခြင်းပြုလုပ်ပေးလို့ရတယ်။ပြီးတော့မှကျန်းမာရေးဝန်ထမ်းတွေကြရင်သူ့သွေးပေါက်ငိမ့်ချိန်တာတို့နော်ဂျန်နဲ့စစ်ဆေးတာတွေဆက်လက်လုပ်ရမယ်။ဒီဆက်ရအဲစီပီကပေါ်ပါဖို့လိုအပ်နိုင်ပါတယ
်။ heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလစ်တဲ့သူတွေမှာတော့ခန္ဓာကိုယ်အပူချိန်ကို40ဒီဂရီအောက်ရောက်အောင်အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သိရပါတယ်။အပူဒဏ်ကြောင့်သတိလစ်ခြင်းဟုတ်မဟုတ်ခွဲခြားနိုင်တဲ့အချက်တွေနဲ့အပူဒဏ်ကြောင့်သတိလစ်တဲ့လူနာကိုပြုလုပ်ပေးရမယ့်ရှေးဥတနာပြုစုမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ။အ
ဲ့ထဲမှာအရေးကြီးဆုံးကတော့ heat stroke လို့ခေါ်တဲ့ဒါအပူကြောင့်သတိလစ်ခြင်းပေါ့။အဲ့တော့သတိလစ်ခြင်းလုံးလုံးသတိလစ်ခြင်းမဖြစ်ခင်မှာတော့ဘာတွေဖြစ်တတ်လဲဆိုတော့သူတို့ကခေါင်းကဒန်းပြောတာလေးဖြစ်တတ်တယ်။ပြောတာဆိုတာလေးမမှန်ဘူး။နော်ခေါင်းကဒန်းဖြစ်တယ်။ဒါတိုင်လိုက်လို့ရှိရင်ရေပြားက6တွေ့ပြီးတော့ပူချစ်နေတယ်ပေါ့နော်။ဒါဆိုလို့ရှိရင်သူကဒါဒီစုပ်ဖြစ်ပေါ်ရတိုင်းတော့များနေတယ်သူ့ကိုအပူချိန်တိုက်ကြည့်လိုက်ရင်40ဒီဂရီဆယ်ဆီယက်တည်းမြင့်နေပြီဒါဆိုလို့ရှိရင်သူ့ကိုအပူချိန်မြန်မြန်ချပြပါရတယ်သူ့ပုံစံဒီ40ဒီဂရီဆယ်ဆီယက် ရဲ့အောက်ကိုမြန်မြန်ချပြီးမှဆရာတို့ကဒီအုံနောက်ထိခိုက်မှုကာကွယ်တားဆီးဖြစ်အကယ်၍43 Celsius ရဲ့အထက်ဘက်မှာနှစ်နာရီလောက်ကျော်ပြီးတော့ဒီအူကြီးကိုဆရာတို့ကမချနိုင်ဘူးဆိုလို့ရှိရင်အုံနောက်ထိခိုက်ပျက်စီးပြီးတော့အသက်သေဆုံးတဲ့ဖြစ်နိုင်အော်တော့အချိန်တနားရီစွာလေးလက်ဒီမှာဆရာ level size ဆိုပြီးပြောခြင်းတယ်ဒါကြောင့်မလို့အပူတန်ကြောင့်သတိလစ်တယ်လို့တန်တရားရှိတဲ့သူတယောက်တွေးလို့ရှိရင်တော့တဲ့ကိုလိုရမယ့်အချက်ကအများဆုံးအပူချိန်ချပြဖို့လိုတယ်နော်ဒါကြောင့်မလို့သူ့ကိုကိုတယောက်တည်းမရဘူးဟိုဒီကူညီပေးမဲ့လူတွေလည်းလိုတယ်အဲ့တော့စေုံနေပါဆိုရင်တော့ဆရာတို့ aircon ရှိတဲ့ခန်းထဲကိုခေါ်သွားတယ်နော်အင်ဂျင်ဝစားတွေကိုချုပ်ပေးတယ်ပြီးလို့ရှိရင်ရေဘတ်တိုက်တယ်နော်ပြီးလို့ရှိရင်ရေခဲဘတ်ကိုဂျိုင်းကြားပေါင်ကြားမှာတင်ပြီးတော့ဆရာတို့ရဲ့သွေးကြောတွေကိုအေးအောင်လုပ်ရင်ဆရာတို့ကပူချိန်ကို 36°C ရအောင်မြန်မြန်လေးချပြဖို့ပေါ့နော်အဲ့တော့ဒီနည်းနဲ့နားလည်ကြွတ်ကြွတဲ့လူတွေကိုဆက်သွယ်ဆောင်ရွက်ပြီးတော့ဒီအပူဒဏ်ကြောင့်အုံနောက်မထိခိုက်အောင်ဆက်လက်ဆောင်ရွက်ပြီးသွားမှာဖြစ်ပါတယ
်။ရာသီဥတုအပူဒဏ်ပြင်းထန်မှုကြောင့်အများဆုံးကြိုတွေ့ရလေးရှိတဲ့ကျန်းမာရေးပြဿနာတွေအတွက်ရှေးဥတုနာပြုစုမှုနည်းလမ်းတွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
လူနဲ့ကျမ်းမာရေးအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ PUE ကိုအားပေးကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One clickခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့ဂျန်တာပရင်းနေမနေ့ကင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဥကျော်ဇန်တာရဲ့မြန်မာရေးသုံးသက်ချက်အလဲရောက်လာပါပြီ။မြန်မာနိုင်ငံမှာလွတ်လပ်ရေးနဲ့အတူပေါက်ဖွားလာခဲ့တဲ့တိုင်းရင်းသားပဋိပက္ခတွေကိုဖြည့်ရှင်းဖို့အစိုးရအဆက်ဆက်ကအကြိမ်ကြိမ်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းစစ်မှန်တဲ့ညဉ့်ညံရေးကိုမရနိုင်ခဲ့ပါဘူး။အခုလက်ရှိအုပ်စိုးနေတဲ့စစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ခေါ်ချက်ပေါ်ထွက်လာတော့တိုင်းသားအင်အားစုတွေလေးလာသုံးသက်သူတွေရဲ့ချင်းချိန်တွက်ဆဝေဖန်ခံမှန်းချက်တွေအများအပြားကြားနေရပါတယ်။ဒီအချက်တွေနဲ့ပတ်သက်ပြီး PBSD ခေါ်ညဉ့်ညံရေးလုပ်ငန်းစဉ်ဥဆောင်ကော်မတီရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်နဲ့ဦးကျော်စံသာဆွေးနွေးတင်ပြထားပါရခင်ဗျာ
။စစ်ကောင်စီကဖိတ်ခေါ်တဲ့ညဉ့်ညံရေးဆွေးနွေးမှုဟာကြက်တဲသိပ်ပြီးတော့ပြင်းပြင်းထန်ထန်ကြုံရလို့အဲ့ကထပ်ပေါက်ရှာတဲ့သဘောသာဖြစ်တယ်သူသုံးသပ်ကြပါတယ်ခွန်ဆိုင်ဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အတီးခဲ့တဲ့မေလ6ရက်နေ့တုန်းက PPFT အပြီးဝေလုတ်တုန်းကလည်းဒီလိုမြင်တဲ့အဖွဲ့တွေလည်းရှိပါတယ်ဒါပေမဲ့ဒီလိုမမြင်မဲနဲ့အခုလုံးလုံးတချို့ကြီးကသူကအစင်းတင်ဖြစ်ပြီးဖြစ်ပြီးတဲ့အတွက်ကြောင့်မင်းသူကဖိတ်ခေါ်တာဖြစ်တယ်လို့မြင်တဲ့အဖွဲ့တွေလည်းရှိပါတယ်ဟမ်အဲ့တော့သူတို့မတူညီတဲ့အမြင်ကိုပြန်လည်ဖြည့်ရှင်းနိုင်တာကလည်းအဓိကကတမတော်ဘက်ကဆိုလို့လည်းတမတော်ဘက်ကလည်းဒီအချင်းတွေကိုအားလုံးနားလည်အောင်ရှင်းလင်းဖို့ကလည်းမရှိသေးဘူးသူတို့ကတော့ကောင်းကောင်းကြီးတွေလာကြပါအဖို့ဝင်နေရောက်စည်ရင်ပေးပါအဲ့ဒါတွေသူတို့ ਨੇ တပွေကျင်းတွေ့မယ်တပွေကျင်းရဲ့လူလာချက်တွေကိုသူတို့ကတန့်ငန်တလောက်ချီစီးပေးမယ်နောက်ပရမတ်လူအလုရှိရင်လည်းသူတို့ဖွဲ့ထားတဲ့ကောင်းကြီးဝင်သုံးဦးနဲ့တွေ့မယ်နောက်ပြီးလူအလုရှိရင်ခပ်ပရမတ်ပြည်စုံဆွေးနွေးမယ်ဆိုတာပဲရှိနေတယ်ဗျာဟုတ
်ကဲ့
အဲ့တော့ဒီအချိန်လေးကတော့ဟိုရတိပြသုံးဖြတ်နိုင်တဲ့အချိန်လေးမဟုတ်ဘူးပဲပြောလို့ရပါဘူးဗျာ
။ခုနလိုအဖွဲ့တွေကသူတို့ဖိတ်သွားတာဟာအချင်းကြကြောင့်ထက်ပေါက်ရှာတယ်လို့ပြောသလိုဒီချင်းကအခွင့်အလမ်းဖြစ်နေတဲ့အမျိုးမျိုးသုံးသပ်ကြသူလူတော်တော်များများသုံးသပ်တဲ့နောက်တစ်ခုကဘာလဲဆိုတော့အခုခါမှာဒီလိုတိုင်းသားလက်နက်ကိုင်အဖွဲ့တွေ EAO တွေကဖိတ်ခေါ်ပြီးတော့NUG ရော PDF တို့ပြတ်သက်ချေမှုမယ်လို့ပြောထားတဲ့ကိစ္စဟာလည်းပဲ NUG PDF နဲ့တိုင်းသားအင်အားစုတွေကွဲပြားသွားအောင်တမင်တကာသွေးခွဲပြီးလုပ်တယ်လို့လည်းသုံးသပ်ချက်တွေရှိပါတယ်။အဲ့ကိစ္စနဲ့ပတ်သက်လို့ဥက္ကဋ္ဌမှတ်ချက်ပြောအောင
်။ဒီကိစ္စကလည်းဒီပြီးခဲ့တဲ့ကျွန်တော်တို့ PPSD စီးဝေးမှာပါတဲ့အချက်တွေဖြစ်ပါတယ်။
အခွင့်အရေးကပြောတာကတော့အားလုံးကိုဖိတ်မှသွားတယ်အားလုံးကိုမဖိတ်ဘူးဆိုလို့ရှိရင်ဒါဟာတကယ်ငြင်းချမ်းရေးဖြစ်မှာမဟုတ်ဘူးအခွင့်အရေးအချို့တွေနဲ့တိုက်ပွဲဖြစ်နေတဲ့ကာလမှာဖိတ်တယ်ဆိုတော့အခုတန်းဆွေးနွေးတာလက်တွေ့ကြတာမလားအခွင့်အရေးတွေ့တယ်ဆိုရင်တွေးခွဲတာမဟုတ်ဘူးလားထိတ်တဲ့လေသာကိုကြည့်လိုက်လို့ရှိရင်လည်းအခက်စီးဆက်ဆံတဲ့သဘောမဖြစ်နေဘူးလားအဲ့လိုမျိုးဝေးဖန်တာတော့ကျွန်တော်တို့ကြားရမှာဖြစ်တယ်နော်တချို့ကလည်းကျွန်တော်လူတို့အတန်းကိုလည်းနားထောင်သင့်နေအခုချိန်ဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တယ်ဆိုတာကျွန်တော်တို့မေ့လို့မရဘူးကွာအဲကျွန်တော်တို့ဒီ SEC ကိုတရားဝင်မှုလှုပ်ဆောင်ခြင်းကိုကျွန်တော်ရှောင်သင့်တယ်ဒီလိုမဟုတ်ရှင်ကျွန်တော်တို့ EA တွေကအဆုံးချခံနေဖြစ်လာမယ်အခုကစိတ်မျက်နှာနှစ်ခုကိုတစ်ခုကိုပိတ်ပြီးတော့မှတစ်ခုကိုဖွင့်မယ်ပုံစံမျိုးဖြစ်တယ်ဆိုတော့မှဒီလိုပြောတာကိုကျွန်တော်တို့ကြားတော့ဒါမှဆမ်းမှုပေါ့ဗျာနော်ဟုတ်ကဲ့
ခုနပြောဆိုတစ်ဖွဲ့ချင်းဖိတ်တယ်ဘာဖြစ်လို့တစ်ဖွဲ့ချင်းဖိတ်တယ်လဲဒီတိုင်းသားပฏิပက္ခပြဿနာပြည်လည်ရေးဆိုတာတစ်ဖွဲ့ချင်းလူအကျဉ်းနဲ့ဖြစ်ရှင်းလို့ရတာမဟုတ်ပါဘူးတိုင်းသားအင်အားစုအလုံးတိုင်းသားအလုံးရဲ့ဆန္ဒသဘောထားနဲ့သာနှိမ့်နှိုင်းဖြစ်ရှင်းရမယ့်ကိစ္စလို့လူတိုင်းကလက်ခံထားကြပါတယ်ဒီချိန်မှာစစ်ကောင်စီကဖိတ်ခေါ်ရတာဟာတစ်ဖွဲ့ချင်းတယောက်စီလာကြဘာညာလုပ်တယ်ဆိုတာကတော့လူတိုင်းသံသယရှိကြဖြစ်မယ်လို့ထင်ပါတယ်ဆိုတော့အဲ့လိုမသွားခင်တိုင်းသားအဖွဲ့တွေကရောသူတို့ကြိုတင်ပြီးတော့ကြီးဖို့ကမဖြစ်နိုင်ဘူးလားကြိုတင်ကြီးဖို့အတွက်ကအချိန်အလုံးလုံးမပေးထားဘူးလားဆိုတော့လေသုံးသပ်စရာဖြစ်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကဒီတန်တရားဖြစ်တဲ့ကောင်းတဲ့အချက်တစ်ခုဖြစ်ပါလေနော်ကျွန်တော်ဒီမိုကရေစီထူထောင်မယ်အဲ့လိုစနစ်ကြီးလို့ပုံမှန်အခြေခံတဲ့ပြည်တော်စုကြီးကိုကျွန်တော်တည်ဆောက်မယ်ဆိုရင်အခွင့်အရေးနဲ့မလုပ်နိုင်ပါဘူး။အဲဒါကြောင့်မို့ကျွန်တော်တို့အခွင့်အရေးတွေ့ဖို့လည်းလိုတယ်။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးရဲ့တို့အချက်တွေကမတူကြဘူး။အခြေအနေလည်းမတူဘူး။လို့တော့လည်းအားလုံးနဲ့လည်းပေါင်းဖို့တွေ့ဖို့လိုတယ်။စုံပြီးတော့မှတောင်းဆိုတာရှိပါလေ။ဒီဒါကတောင်းဆိုတာဒီ PPST ဘက်ကကျွန်တော်ကတော့ဒီမြောက်ပိုင်းက FPNCC ကလည်းတောင်းဆိုတယ်ဆိုတော့ကျွန်တော်တို့ကြားရပါတယ်။အဲဒါပေမဲ့ဒီနေပြည်တော်ဘက်ကနေတော့ကျွန်တော်တို့အခုတပ်ဖွဲ့တွေပြည်သူတွေရှိသေးတယ်လို့ပြောတယ်နော်။တို့တော့လည်းဒီအခြေအနေအပြည့်အစုံကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်အားလုံးကပုံပြီးကားချဆက်လို့မရဘူးလို့ဆွေးနွေးတာလည်းရှိပါတယ်။ဥပမာဆိုတော့ပထမဆုံးတချို့ကြည့်ကြညာတဲ့အခါကျတော့ဒီနေပြည်တော်ကမေးကြည့်တယ်ဖိတ်တာတွေမထုတ်ဘူးလားကောမတီတွေမပွဲဘူးလားတော့တော့မဆွေးနွေးဘူးလားဆိုတော့ကျွန်တော်ဖိတ်တာတွေမထုတ်ဘူးအဲ့လိုမျိုးပြောတာတို့တော့လည်းအဖက်ဖက်တာနေပြီးတော့မှနေမြန်းလာများတဲ့အခါကျတော့ဖိတ်စာလို့မခေါ်ဘဲနဲ့ထမအတိဘေးချင်းစာဆိုတော့မှထုတ်တာလေရှိခဲ့တယ်နော်အဲ့တော့ဒီအခြေအနေကတော့အခုလုံးလုံးတည်းကပုံစံကားချမလုံနိုင်ဘူးလို့ပြောလို့ရနိုင်ပါတယ်ဒီတော့အခုလုံးလုံးတည်းကတော့ဒီတော့တခွေချင်းနဲ့တွေ့မယ်လို့ပြောပြီးမယ်လူဆွေးနွေးရင်းနဲ့ဒီအားလုံးနဲ့တွေ့မလားဆိုတာလေထင်ကြီးပြီးတာလည်းရှိတယ်နောက်တစ်ဖက်ကလည်းပါလဲဆိုတော့ဒီစားဟာတခွေတူလုပ်တဲ့ solution နော်အဖြစ်ကရလို့သိနေမယ်ပေါ့ကျွန်တော်တို့ဒီတစ်ခေါက်ဆွေးနွေးပွဲလုပ်တာဟာဝင်ပေါက်ကိုဖွင့်ခြင်းဖြစ်တယ် NC point ကိုဖွင့်ခြင်းဖြစ်တယ် solution နော်ဒါကိုကျွန်တော်တို့ဖြစ်အောင်လုပ်ဖို့လုပ်တယ်ပထမအဆင့်မှာတော့ကျွန်တော်တို့ဒီလက်မှတ်ထိုးထားတဲ့အဖွဲ့ကြီးလက်မှတ်မထိုးတဲ့ EO အဖွဲ့ကြီးကနေစပြီးမယ်နောက်ပိုင်းကျလို့ရှိရင်ဆက်ဆိုင်ရာstakeholder လို့ခေါ်တဲ့ရှင်ကြီးရချီရှိတဲ့အဖွဲ့အစည်းအားလုံးနဲ့တွေ့ဖို့အဆင့်လည်းဖြစ်နိုင်တာလည်းထင်ကြီးပြီးတာလည်းရှိပါတယ်ခင်ဗျာ
အခုဒီချိန်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာမအောင်မြင်ဘူး fail coup ဖြစ်တယ်ဆိုပြီးတော့သုံးသပ်နေကြပါတယ်လည်းအောင်သူတို့ဟာတိုင်းပြည်ကိုတည်ဝင်အုပ်ချုပ်ပိုင်ခွင့်မရှိဘူးဆိုပြီးတော့လက်မခံကြသေးတဲ့လူတွေအများကြီးပါအဲ့လိုသတ်မှတ်ခြင်းခံရတဲ့စစ်ကောင်စီအနေနဲ့ဒီတော့သူတမိုင်းမှာတလောက်အရေးကြီးတဲ့ပြဿနာတရားကိုတိုင်းတွဲဖြစ်ရှင်းပိုင်ခွင့်ကိုရှိရလားဆိုတာကိုမေးခွန်းထုတ်လိုက်ရင်ဟောခင်ဗျာ
ီးခဲ့တဲ့သက်ချုပ်ကြီးမင်းငုံတစ်ခုမှာသူကိုယ်တိုင်ပြောခဲ့တာရှိပါတယ်။အခုလိုစစ်တပ်ကအုပ်ချုပ်တဲ့အစိုးရဖြစ်မှာအာဒါညင်းဆိုင်ကြီးကိုဖုံးချူရီမလုံနိုင်လို့ဆိုလို့မယ်ကျွန်တော်တို့ကလည်းလုံနိုင်ခဲ့တယ်ဆိုတာလည်းသက်ပြီးပြခဲ့ပူပါတယ်လို့ပြောတယ်။နောက်ပြောမှလည်းဒီနေပြည်တော်ဘက်ကနေပြောတဲ့ပုံစံတွေတချို့လည်းရှိတယ်အရင်ကတော့ဆိုလို့ရှိရင်ကျွန်တော်ငင်းချင်းကြီးဆွေးနွေးပွဲလုပ်တာဟာဥပမာအဓိကလုပ်တာကဦးအောင်မင်းဖြစ်ပြီလေဦးအောင်မင်းကနေပြီးတော့မှဒီလိုတော့ဥက္ကဋ္ဌကြီးဦးရွှေမန်းကြီးပြေးရသမရာကြီးဦးသိန်းစင်စီပြေးရတချုံစီပြေးရနဲ့ပတ်ပတ်လည်းပြေးပြီးတော့မှသူကသဘောတူချေရယူလုပ်လို့ရတယ်အခုတော့အာနာ300စလုံးကတယောက်တည်းမှရှိတယ်ဆိုတော့ဘယ်ဘက်မှာလွယ်ပါလေ။အဲဒါဒီသားကအကျက်အကြောင်းတက်ဖြစ်ပါမယ်။အခုလောလောဆယ်ယူကောက်ကွေးကလာတဲ့အစိုးရမဟုတ်တဲ့ကြောင့်ဆွတ်ပြောလည်းမရှိဘူးတော့ဒီတော့ညာလေးပဲ။ဒီအာနာတုံးရက်စလုံးကိုကင်ဆွေးထားတဲ့ဒီတက်ချုပ်ကြီးနဲ့ကျွန်တော်တို့ဆွေးနွေးလို့ရတဲ့သဘောတူညီချက်တွေကို2023မှာကျင်းပမယ်။ဒီကောက်ပွဲဒီမှာနေထွက်လာတဲ့လွတ်တော်ကနေအစိုးရကလေးကနေအတိအမှတ်ပြုနေတယ်ကျွန်တော်တို့ဆောင်ရွက်ပေးနိုင်ပါ रे ဆိုတော့မှအင်္ဂလိပ်ပြောရလဲရှိပါတယ်နော်အဲ့ဒီတော့ကျွန်တော်တို့ကဒီအခုလောလောဆယ်ကျွန်တော်တင်ပြနေတာထောက်ခံဆွေးနွေးတာမဟုတ်ဘူးစဉ်းစားစရာအမြင်နဲ့ကျွန်တော်တင်ပြပြတာဖြစ်ပါတယ်ဒီအခုတို့တို့ဆွေးနွေးတာဘယ်လိုမျိုးအခြေအနေရှိသလဲအဲကျွန်တော်တို့ဘယ်လိုသုံးဆုံးဖြတ်ဆုံးဖြတ်တင်တယ်လဲဆိုတော့လောအာဒီနာချင်းလေလူတိုင်းဝိုင်းဝန်းမဆုံးဖြတ်တုံ့ပြန်ပြပ
ါသဘောပေါက်ပါတယ်ကျွန်တော်လည်းပဲညဉ့်ညဉ့်လေးကိုလူချင်းလို့တကယ်ဖြစ်စေချင်လို့ဘာလို့သိနေဆိုရက်သဘောနဲ့မင်းမြန်ရင်သာဖြစ်ပါဥက္ကွန်ဆိုင်ဆိုတော့ဥက္ကွန်ဆိုင်ဟာနိုင်ငံသားဖွဲ့ရည်နဲ့စစ်စာရေးနဲ့ပတ်သက်တဲ့ဖွဲ့ရဲ့နိုင်ငံတူအကြံပေးတူလည်းဖြစ်ပါတယ်ဆိုတော့ဥက္ကွန်ဆိုင်အနေနဲ့ပေါ်လေဒီစစ်မှန်တဲ့တိုင်းရင်းသားတွေနဲ့ညဉ့်ညဉ့်ရင်ရရှိဖို့ဆိုလို့ရှိရင်တိုင်းသားအင်အားစုတွေဘက်ကဘယ်လိုပြင်ဆင်ပြီးတော့တွဲဆုံသင့်တယ်လဲဥက္ကွန်ဆိုင်ရဲ့အကြံပေးချက်ကိုကြားပြရစေခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြောမှာကျွန်တော်တို့ဒီ PPST စီးဝေးမှာလဲကျွန်တော်တို့ဝိုင်းဝန်းဆွေးနွေးတဲ့အချက်ဖြစ်တစ်ခုဖြစ်ပါတယ်ဒီလိုကျွန်တော်တို့တွားတွေ့မယ်ဆိုလို့ရှိရင်ဘာမှမပြင်ဆင်ထားဘဲနဲ့တွားတွေ့တော့မသိပါဘူးပြန်ဆင်းပြီးတော့မှသွားပြည်သူတင်ပါလေအခုလောလောဆယ်ဆိုလို့ရှိရင် PTSD အနေနဲ့ NCA ကိုချုပ်ကြည့်လိုက်ရင်အခြေခံမှုအနှစ်သာရသုံးချက်ရှိတယ်နံပါတ်ချက်ကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းရမယ်နံပါတ်နှစ်ကတော့ပါဝင်ပတ်သက်တဲ့ဒီသက်ဆိုင်ရာအလုံးအဖွဲ့အစည်းတွေအလုံးပါဝင်ဖို့တူတယ်နံပါတ်3ကတော့အယက်သားကြီးရဲ့လုံချုံကြီးကာကွယ်ရေးကိုလှုပ်ဆောင်ပေးဖို့လိုတယ်ဆိုတော့ဒီ NCA ရဲ့အနှစ်သာရသုံးချက်ရှိတယ်။ဒီပြင်လည်းမကဘူးကျွန်တော်တို့ဒီနိုင်ငံရေးညီမကြီးကြီးခုနှစ်ချက်နဲ့လမ်းပြမီပုံအတွက်အဆုံးပြုချက်ဆိုတာကိုပြင်ဆင်ထားတာကြီးလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကနေပြီးတော့မရှိနေတဲ့အာမနာပိုင်းပုံကိုဒီနဲ့တွေ့နေစရိကျွန်တော်တို့တင်ပြဖို့လိုတယ်ဖြစ်နိုင်လို့ရှိရင်မတော်မတွေ့ခင်ကလေးကကျွန်တော်တို့ကြိုတင်ပြမှာကြီးညာထားဖို့လိုတယ်ဆိုတော့ကိုတင်ပြထားပါလေမှနောက်တစ်ခုကလည်းဒီလိုကျွန်တော်တို့ဆွေးနွေးတာချက်ချင်းရော့တမင်းဗရမညာရော့နကအစ်မျိုးမဟုတ်တဲ့နဲ့အခုလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံကြီးချက်တွေကြောဆဲနေဖို့ကာရီကိုကျွန်တော်တို့ပြင်ဆင်ပြီးတော့တောင်းဆိုနေပို့လို့ရဆိုတော့ကျွန်တော်တို့ပြင်ပြပြီးဖြစ်ပါတယ
်ဒီကြောင့်သာဆွေးနွေးတင်ဆက်တဲ့မြမညဉ့်ညံ့ရေးအလားအလာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကိုရန်နံရဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်နိုင်ပါပြီဗျာ
သ 32မြောက်စီးကိန်းအရှိတောင်အာဆာအာဇာပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမေလ6ရက်နေ့ကစတင်လိုက်ပါပြီ။အဲဒီမှာမြန်မာယူနိုက်တက်သုံးဘောလုံးအသင်းကတော့အုပ်စုအေမှာအေရှန်ဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊တီမောလက်စီတို့နဲ့အုပ်စုရဲ့ကြပြီးတော့အုပ်စုဗီမာတော့နံပါတ်ကြီးထိုင်းကမလေးရှား၊စင်ကာပူ၊လာအို မြန်မာအသင်းဟာမေလ6ရက်နေ့ကတော့အုပ်စုပထမပွဲကစားခဲ့ရပြီးတော့အဲ့ဒီမှာတော့မြန်မာကဒီမောလက်စ်တီကိုပွဲပြီးကနေတန်းအချိန်ပေါ်မှာသွင်းတဲ့ဂိုးနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းအတွက်ဂိုးတွေကိုထုံးဝဲနိုင်တဲ့ထပ်ဖြိုးဝေတို့က36မိနစ်နဲ့48မိနစ်တွင်မှာသွင်းခဲ့လို့ပထမပိုင်းမှာတော့ငကိုးဂိုးမရှိတဲ့ဦးဆောင်နေခဲ့တာပါ။အဲဒါပေမဲ့ဒုတိယပိုင်းပြန်စပြီးပွဲချိန်50မိနစ်မှာ
ရှိကနေအနီးကပ်ကန်သွင်းခဲ့လို့မြန်မာကနောက်ဆုံးမှာ3ဂိုးနှစ်ဂိုးနဲ့နိုင်သွားခဲ့ပါတယ်။မေလ10ရက်နေ့မနေ့ကကစားခဲ့တဲ့ဖိလစ်ပိုင်နဲ့ပွဲမှာတော့မြန်မာသင်းဟာဖိလစ်ပိုင်ကို3ဂိုးနှစ်ဂိုးနဲ့နိုင်ပြီးနှစ်ပွဲကစားပြီးတဲ့အချိန်မှာတော့နှစ်ပွဲစလုံးနိုင်ထားပါတယ်။ဒီပွဲမှာမြန်မာသင်းအတွက်ဂိုးတွေကိုတော့ဝင်းနိုင်ထွန်းမိုးအောင်လွင်နဲ့အသင်းကောင်းဆောင်စူးမိုးကျော်တို့ကနှစ်မိနစ်52မိနစ်နဲ့53မိနစ်ဒီမှာသွင်းခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာသင်းဟာအခုဆိုရင်6မှတ်နဲ့အုပ်စုအေမှာထိတ်ဆုံးကရောက်နေပြီးတော့အင်းရှင်ဗီယက်နမ်အသင်းကတော့တပွဲနိုင်တပွဲတည်4မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်။မြန်မာသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့မေလ13ရက်နေ့မှာအင်းရှင်ဗီယက်နမ်အသင်းနဲ့ကစားမှာဖြစ်ပြီးတော့လာမယ့်မေလ15ရက်နေ့မှာတော့အင်ဒိုနီးရှားအသင်းနဲ့ကစားမှာဖြစ်ပါတယ်။2022ခုနှစ်32ကြိမ်မြောက်အရှေ့တောင်အာရှအစားပြိုင်ပွဲရဲ့ဖွင့်ပွဲကိုတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမနက်ဖြန်မေလ12ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့23ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဥရောပကဘောလုံးပွဲတွေဘက်မှာတော့ပေါ်တူဂီမှာတော့ပေါ်တူအသင်းချန်ပီယံဖြစ်သွားပါတယ်။စနေနေ့ကပေါ်တူနဲ့ဘန်ဖီကာတို့ကစားကြတာမှာပေါ်တူအသင်းကပွဲပြီးကနေဂျန်ရအချိန်ပေါ်မှာသွင်းတဲ့တကူးနဲ့ကတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာပေါ်တူတွတ်တော်2019-2020ဘောလုံးရာသီနောက်ပိုင်းမပေးချန်ပီယံစုကိုပထမဆုံးအကြိမ်ပြန်ရတာဖြစ်ပါတယ်။ဂူလိုချန်ပီယံဖြစ်သွားတဲ့အတွက်ပေါ်တူအသင်းဟာပေါ်တူဂီမပေးချန်ပီယံစုကိုအကြိမ်30ကြောက်ရလိုက်တာလည်းဖြစ်ပါလိမ့်မယ်ခင်ဗျာ။နော်ဝေးတိုက်စစ်မှုဟာလန်ကိုဝယ်ဖို့အတွက်ဒေါ့တမန်အသင်းနဲ့သဘောတူညီမှုရသွားပြီဖြစ်တယ်လို့မန်ချက်စတာစီးတီးအသင်းကအင်္ဂါနေ့မှာပဲထင်ညာလိုက်ပါတယ်။လက်ရှိမှာဥရောပရဲ့အကောင်းဆုံးတိုက်စစ်မှုတွေကတူဖြစ်တဲ့ဒေါ့တမန်တိုက်စစ်မှုဟာလန်ကိုမန်စီးတီးအသင်းကပေါင်း50သန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်။ဟာလန်ကိုစာချုပ်တက်မကုန်ကမှတခြားအသင်းတစ်ခုကဝယ်ခြင်းနဲ့ဆိုရင်ဒေါ့တမန်အသင်းကိုပေါင်50သန်းပေးရမယ်ဆိုတဲ့အချက်ပါဝင်ပြီးတော့မန်စီးတီးဘက်ကဒီစာချုပ်မှာပါတဲ့အချက်တိုင်းပေးပြီးတော့ဝယ်လိုက်တာဖြစ်ပါတယ်။အသင်းတစ်ခုကြားမှာအခုလိုသဘောတူညီမှုရသွားပြီဖြစ်တဲ့အတွက်မန်စီးတီးနဲ့ဟာလန်ကြားစာချုပ်ကိစ္စအသေးစိတ်ဆွေးနွေးဖို့ပဲကြံတော့တယ်ဖြစ်တယ်လို့လည်းဆိုပါတယ်။ဘောလုံးသမားပြောင်းရွှေ့ကြေးတွေဈေးကြီးနေတဲ့အချိန်မှာအခုလိုအသက်20နှစ်သာရှိပြီးတော့ဥရောပရဲ့အကောင်းဆုံးကစားသမားတွေထဲကတယောက်ဖြစ်တဲ့ဟာလန်ကိုရလိုက်တာကတော့မန်စီးတီးအတွက်တကယ်ကိုတန်တယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။တင်နစ်သတင်းတွေဘက်မှာတော့စပိန်နိုင်ငံမဒရစ်မြို့မှာကစားခဲ့တဲ့မဒရစ်အိုပန်တင်နစ်ပြိုင်ပွဲမှာစပိန်နိုင်ငံကဆယ်ကျော်သက်အရွယ်လူငယ်ကစားသမားအယ်ကာရက်စ်ကနာမည်ကြီးတွေကိုပွဲစဉ်တစ်လျှောက်အနိုင်ကစားပြီးချန်ပီယံဖြစ်သွားပါတယ်။အသက်19နှစ်သာရှိသေးတဲ့ကာလို့စ်အယ်ကာရက်စ်ဟာကွာတာဖိုင်နယ်မှာတော့စပိန်ကနာမည်ကြီးရာဖဲလ်နဒာလ်ကို 6-1 6-3 နဲ့အနိုင်ရပြီးစီဗီဖိုင်လာကမ္ဘာနံပါတ်1နိုဗက်ဂျိုကိုဗစ်နဲ့အကျိတ်နဲ့ကစားပြီးတော့6-0-6-6နဲ့အနိုင်ရပါတယ်။မေလ10ရက်နေ့ကတနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာတော့ဂျာမနီကအလက်ဇန်ဒါဇဗရော့ကို6-3-6-1နဲ့နှပွဲပြတ်နိုင်ပြီးမက်ဒရစ်အိုဗန်တင်းစ်ပြိုင်ပွဲကိုဘူဆွဲသွားပါတယ်။နံပါတ်ကြီးကစားသမားတွေကိုပွဲစဉ်တစ်လျှောက်အနိုင်ယူပြီးချန်ပီယံဖြစ်လာတဲ့အတွက်ကစားလာတဲ့တစ်လျှောက်အကောင်းဆုံးကစားနိုင်လိုက်တာလားဆိုတဲ့အပေါ်မှာတော့အယ်ကာရက်စ်ပြောတာက
Probably. I would say this is my best week ever.
အခုလိုနိုင်လိုက်တာကြောင့်လည်းလာမယ့်ပြင်သစ် open မှာပူဆွေးနိုင်ခြင်းရှိတယ်ဆိုပြီးတော့တစ်ပေးခံရတဲ့အထက်မှာပါလာနေပါတယ်။ဆိုတော့သူ့အနေနဲ့ Grand Slam ပြိုင်ပွဲတွေကိုပူဆွေးဖို့အတွက်အစဉ်သင့်ဖြစ်နေပါပြီလား
။
Yes, yeah, I think so. I think I am ready.
ဟုတ်ပါတယ်ကျွန်တော်အနေနဲ့ Grand Slam ပြိုင်ပွဲကိုဘိုးဆွဲဖို့အတွက်အစဉ်အသင့်ဖြစ်နေပြီလို့ထင်ပါတယ်အဲ့ဒီအတွက်အစဉ်အသင့်ဖြစ်နေပါပြီဒီနေ့အတွက်ကျွန်တော်ရဲ့ရည်မှန်းချက်ကတော့ပထမဆုံး Grand Slam ဆုကိုရအောင်လုပ်ဖို့ပါအဲ့ဒီအတွက်ကျွန်တော်ကြိုးစားသွားမှာဖြစ်ပြီးပြင်သစ် Open မှာဘာဖြစ်လာမလဲဆိုတာကြည့်ကြသေးတာပေါ့ဗျာ
ဒီဘက်မှာချန်ပီယံဖြစ်လိုက်တာကြောင့်သူဟာ Masters 1000ပြိုင်ပွဲတွေမှာဘိုးဆွဲတဲ့အထက်မှာဒုတိယအသက်ငယ်ဆုံးကစားသမားလည်းဖြစ်လာခဲ့ပါတယ်သူရဲ့တနိုင်ငံသေးသာနဒါကတော့ Alcaraz ဟာကားအသစ်တစ်စင်းနဲ့တူတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ
် First I think he's youngHe's new and all the new things are much more interesting.
ပထမတစ်ချက်ကတော့သူကငယ်တယ်လူသေးဖြစ်တယ်အဲ့ဒီတော့ဗျာအစ်စ်ကဟောင်းနေတယ်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လေခင်ဗျာကားအစ်စ်တင်တွေ့တဲ့ကအဲ့ဒီကားအစ်စ်ကဟောင်းတဲ့တော့ပို့ပြီးတော့ကြိတ်ကောင်းနေတာအမှန်ပဲလေတယ်လီဖုန်းလေးဒီလိုပဲအစ်စ်ကဟောင်းတဲ့ပို့ကြိတ်ကောင်းတာပါပဲဒါကဒီလောကကြီးမှာဖြစ်နေကြပဲလေဒါနဲ့ပတ်သက်ပြီးတော့ဘာမှပြောစရာမရှိပါဘူးတစ်ချိန်တည်းမှာပဲသူ့လိုမျိုးကျွန်တော်နဲ့တနိုင်ငံတည်းသားတယောက်ဒီလိုအောင်မြင်မှုရနေတာကိုတွေ့ရတာကျွန်တော်ဝမ်းသာပါတယ်
အခုနှစ်ပြည်သက် Open Tennis ပြိုင်ပွဲတွေကိုတော့ရှင်သတင်းပတ်မေလ16ရက်နေ့ကနေဇွန်လ5ရက်နေ့ထိပြည်သက်နိုင်ငံ Paris မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဒါတော့ကိုရန်နိုင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကျွန်တော်တို့ဒီမိမိတို့ဒေတာတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်ဗျာ
ဥရောပရုရှားကသဘာတံငွေတင်ပို့နေတဲ့လမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အကြောင်းယူကရိန်းကဗိုလ်ရုနေမှာကြေညာလိုက်ပါတယ်ရုရှားကထောက်ခံအားပေးနေတဲ့ခွတ်တော်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကတဆင့်တင်ပို့မှုတွေကိုကြားဖြတ်ယူရာပါဝင်ရန်သူတွေရဲ့နှောက်ယှက်မှုတွေရှိနေတဲ့အကြောင်းပိတ်လိုက်ရတဲ့အကြောင်းယူကရိန်းသဘောတမ်းဝင်တင်ပို့မှုလုပ်ငန်းကပြောဆိုလိုက်တာပါအနောက်ယူရောပကိုရုရှားကတင်ပို့နေတဲ့တမ်းဝင်တွေရဲ့၃ပုံ၃ပုံလောက်ဟာယူကရိန်းကဖျက်ဆီးနေတာဖြစ်ပြီးပိုက်လိုင်းတစ်ခုကိုပိတ်လိုက်ပြီးမြေတခြားနေရာကနေပို့လို့ရနေသေးတဲ့အတွက်လက်တလုံးမှာကြီးကြီးမားမားထိခိုက်မှုတွေမရှိနိုင်ဘူးလို့လည်းခန့်မှန်းကြပါတယ်ရုရှားဆူရပိုင်း Gazprom ဆိုင်ကုမ္ပဏီကတော့ဥရောပကိုယူကရိန်းကနေတဆင့်တင်ပို့နေတဲ့ဓာတ်ငွေပမာဏ25ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြီးခဲ့တဲ့ရက်ကပဲကြေညာထားတာပါဂျော်ဒန်ရဲ့နောက်ဖက်ကန်ဒေတာမှာအီဇွေးစစ်တပ်ရဲ့စစ်စင်ရေးတစ်ခုကိုသတင်းယူနေစဉ်အဂျာဇီးရာသတင်းတောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂတို့ကပြစ်တင်ရွှေ့ချလိုက်ကြပါတယ်အသက်50နှစ်အရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ရှရင်အဘူအကလာဂျင်းနင်းမြို့မှာသတင်းယူနေတော့မီဒီယာသမားအဖြစ်ထင်ရှားဝစ်ဆားထားရင်လည်းပြစ်ခတ်ခံရတာလို့လည်းပြောဆိုကြပါတယ်။တင်းတော့ဒီဆုံးတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့တပ်ဖြတ်မှုအတွက်အပြင်းထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကပြောဆိုလိုက်တာပါ။ပြစ်ခတ်မှုကိုစနစ်တကျနဲ့အမြန်ဆုံးစုဆန်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းခဲ့ပါတယ်။အဂျာဇီးရာတင်းတော့ဒီဆုံးမှုဟာကမ္ဘာတစ်လွှားကသတင်းမီဒီယာတွေပေါ်တက်ခတ်မှုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။လူခွင့်ရေးဆိုင်ရာကွန်သမကမဟာမင်းကြီးယုံကလည်းတင်းတော့တည်ဆုံမှုအတွက်တုံ့လုံမှုရဲ့အကြောင်း Twitter ကနေပြောဆိုလိုက်ပါတယ်။တပြတ်မှုကိုပွင့်လင်းမြင်သာမှုရှိရှိတည်ကြလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့နဲ့ကျူးလွန်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေတာတွေအဆုံးသတ်ဖို့လည်းတိုက်တွန်းနေတာပါ။ကွန်သမကပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO ယဉ်ကျေးမှုချုပ်ကလည်းတင်းတော့တက်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ် VOA ရဲ့ကြော်သားပတင်းနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ24 40 51လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ပြီးတော့ဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးဒါဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.